Welcome to the Voice of America in Burmese.
မြန်မာနိုင်ငံလူနိုင်ငံသားအားလုံးရန်သူမျိုးငါးပါးရန်ကခင်ဝေးကြပါစေခင်ဗျာ1983ခုနှစ်တပေါင်းလာဇန်3ရက်2022ခုနှစ်မတ်လ4ရက်တောက်ကြညာပဲရွေမြမာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိဝါရှင်တန် DC ကနေတရားစတင်ထုတ်လွှင့်နေပါပြီအစီအစဉ်မူကကျွန်တော်ကြော်သိမ့်ပါကိုတော်လူနဲ့ရေဒီယိုအစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ view website Facebook နဲ့ YouTube တို့မှာလည်းထုတ်လွှင့်ချိန်တွင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်။ယူကရိန်းကကမ္ဘာအကြီးဆုံးနျူကလ িয়ার ဓာတ်ပစ်စက်ရုံကိုရုရှားကတိုက်ခိုက်ထိန်းချုပ်လိုက်ပါတယ်။အန်ဒရယ်ကြီးလာတဲ့ဒီတိုက်ခိုက်မှုကိုကမ္ဘာအင်အားကြီးတွေဘယ်လိုများတုံ့ပြန်ကြပါသလဲ။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူကချင်ဘက်မှာ KIA နဲ့စစ်တပ်ကြားတိုက်ပွဲဆက်ဖြစ်နေပါတယ်။တပည့်ချင်းမှာတော့လူငယ်ရှစ်ဦးအသက်ခံခဲ့ရပါတယ်။
တိုင်းငယ်ရီထွက်လာတဲ့ချက်ကြောင့်အနေပြီးတော့ကျင်းဆောင်နေတဲ့ကလေးလေးဒီရွာပြည်ရွာသားလေးတွေကိုသူတို့တာဝန်ရကလေးချုံနေမှာလို့ပတ်သွားတာအရှိရောက်
တိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတဲ့စကိုင်းတိုင်းထဲမှာမြို့ကြီးလေးမြို့ကလွဲပြီးကျန်တဲ့ဒေသတွေအားလုံးမှာအင်တာနက်ဖြတ်ခန့်ထားရပါတယ်ရင်းမပင်တဲ့ကဏီဘက်တွေမှာတော့ကိုဗစ်လက္ခဏာနဲ့ဖြားနာသူတွေများလာနေတယ်လို့ပြောကြပါတယ်အဲဒီလိုသတင်းပေးပို့ချက်တွေနဲ့အတူမြို့သမီးကဏ္ဍသုဒ္ဓဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့နှီးပညာဒေသပတ်ဆိုင်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်စုမနိုးကပြောပြပါမယ်ခင်ဗျာ
။ယူကရိန်းနိုင်ငံမှာရှိတဲ့ဥရောပရဲ့အကြီးဆုံးနျူကလ িয়ার စွမ်းအင်ထုတ်စက်ရုံကိုရုရှားကပစ်ခတ်ပြီးထိန်းချုပ်လိုက်ပါပြီ။ယူကရိန်းနိုင်ငံအနာဟော်ဒါမြို့ကဇေပရိုဇေဟီယာနျူကလ িয়ার စွမ်းအင်ထုတ်စက်ရုံကိုရုရှားတပ်တွေပစ်ခတ်ပြီးမိလောင်ခဲ့ရကနေအခုလိုထိန်းချုပ်လိုက်တယ်လို့ယူကရိန်းအရာရှိတွေကဆိုပါတယ်။ဒီစက်ရုံတွေကနေရေဒီယိုတတိကျဓာတ်ယူစိတ်မှုတွေကတော့မရှိတော့ဘူးလို့ယူကရိန်းနျူကလ িয়ার စစ်ဆေးသူတွေကပြောပါတယ်စက်ရုံဝန်ထမ်းတွေကဘေးကင်းရေးနဲ့ဆက်ပြီးလက်ပတ်နေတော့ပဲလို့လည်းဆိုပါတယ်မိသက်သမားတွေနျူကလ িয়ার စွမ်းအင်ထုတ်စက်ရုံတွေကိုဝန်နိုင်ပြီးဖြစ်တယ်လို့မိလောင်တာတွေထိန်းနိုင်ပြီးတော့လည်းယူကရိန်းရာရှိတွေကပြောပါတယ်အနာဟော်ဒါမြို့နီပါမြစ်ပေါ်ကဒီနျူကလ িয়ার စွမ်းအင်စက်ရုံဟာမြို့တော်ကစ်အရှိတောင်ဘက်မိုင်430ကျော်ကွာမှာရှိပါတယ်ယူကရိန်းနိုင်ငံရဲ့စွမ်းအင်လိုအပ်ချက်25ရာခိုင်နှုန်းကိုဖြည့်ဆည်းပေးနေတဲ့စက်ရုံပါအမေရိကန်သမ္မတဂျိုးဘိုက်ဒန်ကတော့ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီနဲ့ဒီနျူကလ িয়ার စွမ်းအင်စက်ရုံမိလောင်မှုနောက်ဆုံးအခြေအနေတွေကိုဆွေးနွေးခဲ့တယ်လို့သမ္မတအင်ဂျီရောကမနေ့ကထုတ်ပြန်ခဲ့ပါတယ်လာမယ့်သတင်းပတ်တွေအတွင်းယူကရိန်းနဲ့နီဝင်ချင်းဒေတာမှာလူသားချင်းစာနာမှုအကူအညီလုံခြုံရေးနဲ့စီးပွားရေးထောက်ပံ့ဒေါ်လာ10ဘီလီယံဖို့ပေးဖို့အမေရိကန်လွှတ်တော်တည်ပြချက်ကိုသမ္မတဘိုင်ဒန်ဆိုရတောင်းခံထားပါတယ်ခင်ဗျာယူကရိန်းကိုရုရှားဝန်တိုက်ကြောင်းနေတိုစစ်မှားမိတ်အကြီးကဲနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးတို့ကခုခံတားဆီးသွားမယ်လို့သတိပြုလိုက်ကြပါတယ်။မြောက်အတ္တလန္တိတ်စာချုပ်မှာမိတ်ဖွဲ့နေတိုအကြီးကဲဂျောင်းစတိုဗန်ဘတ်ကယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားလို့ရဟာပစင်ချင်းနဲလွနာကြောင့်အမြန်ဆုံးရပ်တင့်ပြီးလို့ဒီနေ့အမေရိကန်နိုင်ငံရဲ့ဝန်ကြီးနဲ့တွေ့ပြီးရှုတ်ချလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းရုရှားရဲ့ရန်လိုမှုတွေကိုနေတိုအဖွဲ့ဝင်နိုင်ငံတွေကခုခံကာကွယ်သွားမယ်လို့ဒီနေ့နေတိုအတွင်းမှုချုပ်နဲ့သူသတင်းစာရှင်းလင်းပွဲမှာအခုလိုပြောလိုက်ပါတယ
်။ And as the Secretary General said, ours is a defense of the lines. We seek no conflict.
နေတိုအတွင်းမှုချုပ်ပြောခဲ့သလိုပဲဒါဟာခုခံစစ်ဖြစ်ပါတယ်။ရုရှားနဲ့ပဋိပက္ခဖြစ်အောင်ကျွန်တော်တို့လုပ်တာမဟုတ်ပါဘူး။ပဋိပက္ခကကျွန်တော်တို့စီကိုရောက်လာတာပါ။ဒီအတွက်ကျွန်တော်တို့ဘက်ကခုခံဖို့အသင့်ရှိပါတယ်။နေတိုနယ်မြေတွေကိုတလက်မမှအထိမခံခုခံသွားပါမယ်။နေတိုမာမေးအဖွဲ့နာဂတ်တွက်ကွာပြင်ဆင်မှုတွေလုပ်သွားပါမယ်လို့ဝန်ကြီးဘလင်ကန်ကဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့မှာနေတိုအဖွဲ့နိုင်ငံကြီးဝန်ကြီးစီဝေးတက်ဖို့ရောက်နေခြင်းပြောလိုက်တာပါ။ရုရှားအနေနဲ့သူ့ရဲ့တပ်ဖွဲ့တွေကိုပြန်ရုံသိမ်းပြီးစာတမန်ရေးနီးလန်းနဲ့ပဋိပက္ခကိုအေးချမ်းချမ်းဖြင့်ရှင်းဖို့ကိုလည်းနေတိုမာမေးအဖွဲ့ကြီးရဲ့ဆိုလန်ဘက်ကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့အခုလိုချိန်မျိုးမှာနေတိုမာမေးနိုင်ငံတွေဘက်ကနေကာကွယ်သွားဖို့ဥရောပအရှေ့ပိုင်းမှာနေတိုတပ်ဖွဲ့တွေတိုးမြှင့်ချလိုက်တာကရန်လိုတာမဟုတ်ပဲခုခံကာကွယ်ဖို့သာဖြစ်တယ်လို့လည်းနေတိုအသွေးအမှုချုပ်ဆိုလန်ဘက်ကစက်ပြောခဲ့ပါတယ်။ကြအပြင်ယူကရိန်းပြည်သူတွေကိုရုရှားတပ်ဖွဲ့တွေကနေရောညပါထိုးစစ်ဆင်တိုက်ခိုက်နေတာအခုနောက်ဆုံးယူကရိန်းနျူကလ িয়ার စွမ်းအင်စက်ရုံကိုပါတိုက်ခိုက်တာတွေကိုလည်းနေတိုအဖွဲ့ကြီးကပြင်းပြင်းထန်ထန်ရှုတ်ချခဲ့ပါတယ်ခင်ကုလသမဂ္ဂလူမျိုးစွမ်းအင်အေဂျင်စီ IAEA ကယူကရိန်းနျူကလ িয়ার စွမ်းအင်ထုတ်စက်ရုံနဲ့ပုံမှန်ဆက်သွယ်ပြီးအခြေအနေထိန်းထားနိုင်တယ်လို့ဆိုလိုက်ပါတယ်ရုရှားအနေနဲ့ယူကရိန်းရဲ့ဇေပရိုဇေဟီယာနျူကလ িয়ার စွမ်းအင်ထုတ်စက်ရုံကိုလက်နက်ကြီးနဲ့မတိုက်ခတ်ခင်တည်းကအခုကြီးပေးဖို့အခုလိုဆက်သွယ်ရထားတာလို့ IAEA ညွှန်ကြားရေးမှူးချုပ် Rafael Marino Grossi ကမနေ့ကပြောလိုက်တာပါ။ဒါအပြင် အခုရုရှားတိုက်ခိုက်မှုပြီးမီးလောင်တာရှိခဲ့ပေမဲ့နောက်ဆုံးမှာမီးငြိမ်းလိုက်နိုင်ပြီးအရေးပါတဲ့စက်ပစ္စည်းကိရိယာတွေဖြစ်စီတာမရှိဘူးလို့လည်းယူကရိန်းရာရှိတွေကပြောလာကြောင်း IAEA အဖွဲ့ကတွတ်တံမာဒီနေ့ဆက်ပြောထားပါတယ် IAEA ညွှန်ချက်ကရော့စီကလည်းယူကရိန်းဘက်ကနေချာလိုဗိုင်နျူကလ িয়ার စွမ်းအင်စက်ရုံနဲ့တခြားစက်ရုံတွေရဲ့ဘေးကင်းလုံခြုံမှုအတွက်အရေးပေါ်အကူအညီတောင်းခဲ့တာမျိုးဆက်သွယ်အကူအညီပေးနေတာပါလို့ဆက်ပြောခဲ့ပါတယ်။ IAEA ကိုယူကရိန်းနျူကလ িয়ার အေဂျင်စီကစာဖို့လာရမှာတော့ပြီးခဲ့တဲ့ပတ်ထဲကရုရှားသိမ်းထားတဲ့ချာလိုဗိုင်နျူကလ িয়ার စွမ်းအင်ထုတ်စက်ရုံမှာယူကရိန်းဝန်တန်းတွေကိုလည်းအပြင်ပေးမထွက်ပဲထိန်းထားပြီးသူတို့ဆက်အလုပ်လုပ်နေရပေမဲ့စိတ်ထောင်းကိုကြီးပြန်မှန်းနွမ်းနေနေကြပြီလို့ရှင်းပြထားပါတယ်။ဒါကြောင့် IAEA ကြီးကဲ Crossy က
Ukraine ဝန်ထမ်းတွေကို distinction
နဲ့ဆက်လုပ်နေတဲ့ဆက်သုံးပါ
possession
အနေဖြင့်အောင်ဆက်လုပ်လို့နိုင်တာဖြစ်တယ်လို့သိရပါတယ်utility continue to have မြန်မာကက်သလစ်ဂိုင်းချုပ်ပြော်ကြီး Charles Mabo ကရုရှားတိုက်ခိုက်မှုကြောင့် nuclear energy ကြီးကိုစိုးရိမ်နေရပြီလို့သတိပေးလိုက်ပါတယ်ဒီတိုက်ပွဲကြောင့် nuclear ဆောင်းလွင့် energy ရှိလာတာကိုဝိုင်းကာကွယ်ကြဖို့အာရှကက်သလစ်ဖုန်းတော်ကြီးများညီလာခံအဖွဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ဖုန်းတော်ကြီး Charles Mabo ကဒီနေ့ကြေညာချက်ထုတ်ပြောလိုက်တာပါ။ပိုဟမ်မင်းကြီးအနေနဲ့လည်းရုရှားအုပ်ချုပ်သူတွေကိုဒီစစ်ပွဲရပ်ဖို့တောင်းဆိုပြီးမှဖုန်းတော်ကြီး Charles Mabo ကယူကရိန်းပေါ်ကြီးကြီးမားမားတက်ခိုက်တာကနေလူစုလိုက်ပြုံးလိုက်သေစေနိုင်တဲ့ဒီလက်နက်ကြီးတွေသုံးလာမဲ့အန်လျေကြလာတာမျိုးဒီစစ်ကိုရပ်ပေးပါလို့အလေးနဲ့တောင်းဆိုခဲ့ပါတယ်။ဖုန်းတော်ကြီး Charles Mabo ကဆက်ပြီးကမ္ဘာနျူကလ িয়ার ဟိုလိုကော့စ်အိမ်မဆိုးကြီးဖြစ်လာနိုင်ခြင်းရှိနေတာမျိုးလူသားအလုံးပြတ်သုံးရေးကိုဥတည်နေပြီလို့လည်းဒီကြေညာချက်ထဲမှာပြင်းပြင်းထန်ထန်သုံးနှုန်းသတိပေးထားပါတယ်။ဒါအပြင်ကမ္ဘာပြည်ထနာတွေကိုအကြမ်းဖက်နည်းနဲ့ဖြည့်ရှင်းနေတဲ့ရုရှားကောင်းဆောင်တွေနဲ့တခြားကောင်းဆောင်တွေကိုလည်းငြိမ်းချမ်းစွာတွေ့ဆုံဆွေးနွေးတဲ့နည်းနဲ့အဖြေရှာကြဖို့နဲ့ကုလသမဂ္ဂအောက်မှာဆွေးနွေးကြဖို့ကိုလည်းဖုန်းတော်ကြီး Charles Mabo ကဆက်တောင်းဆိုခဲ့ပါတယ်။ဖုန်းတော်ကြီးရဲ့ကြေညာချက်ထဲမှာပဲ20ရာစုခေတ်တုန်းကလူသန်းပေါင်း130ကျော်စစ်ပွဲတွေကြောင့်တိတ်ဆုံးခဲ့ရတဲ့သမိုင်းသင်္ကန်းစားကိုအမှတ်ရပြီးအခုပထွေဒေတာအခြေခံစစ်ကစားပွဲမှာလူသားဖြစ်တည်မှုကအရေးကြီးဆုံးဆိုတာကိုမမေ့ချဘူးလို့လည်းထည့်သွင်းသတိပေးခဲ့ပါတယ
်။ VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ19.9 kHz 5953ည19.25 kHz 7883ည19.32kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
် VOA American တန်ရဲ့တောက်ကြညနောက်ဆုံးရသတင်းတွေကိုကျမစုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်ရုရှားနိုင်ငံကြုံနေရတဲ့ကျူးကျော်သိမ်းပိုက်ခံရမှုမျိုးအင်ဒိုပစိဖိတ်ဒေသမှာအဖြစ်မခံတဲ့ကြောင်းQuack လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုအိန္ဒိယဩစတေးလျနဲ့ဂျပန်ကောင်းဆောင်တွေမနေ့ကသဘောတူလိုက်ကြောင်းဂျပန်နဲ့ဩစတေးလျဝန်ကြီးချုပ်တွေကပြောဆိုပါတယ်။ယူကရိန်းကိုရုရှားကကျူးကျော်လိုက်တဲ့ကိစ္စကိုပဲအနောက်နိုင်ငံတွေအာရုံစိုက်နေချိန်မှာတရုတ်နိုင်ငံကအခွင့်ကောင်းယူမှာကိုဆိုရင်ပြီးတီးခြားကိုပိုင်အုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းမှာတက်လန့်သတိပေးတဲ့အဆင့်ကိုတိုးမြှင့်ထားပါတယ်။ထိုင်ဝမ်နဲ့ပတ်သက်တဲ့စိုးရိမ်ရတဲ့အခြေအနေတွေကြောင့်ကွတ်လေးနိုင်ငံကောင်းဆောင်တွေအွန်လိုင်းကနေမနေ့ကဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်၊ဩစတေးလျဝန်ကြီးချုပ်စကော့မော်ရစန်၊အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့ဂျပန်ဝန်ကြီးချုပ်ဖူကီယိုကီရှိတာတို့ပါဝင်ဆွေးနွေးကြတာပါ။တစ်ဖက်သက်အင်အားသုံးပြီးလက်ရှိအနေအထားကိုအတင်းကျပ်ပြောင်းလဲတာအင်ဒိုပစိဖိတ်ဒေသမှာခွင့်မပြုဘူးဆိုတာကျွန်တော်တို့သဘောတူခဲ့ကြပါတယ်လို့ရုရှားကျူးကျော်မှုကိုကိုးကားပြီးဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ယူကရိန်းမှာဖြစ်ပျက်နေတဲ့အခြေအနေမျိုးအင်ဒိုပစိဖိတ်ဒေသမှာအဖြစ်မခံဘူးဆိုတာကိုလည်းဩစတေးလျဝန်ကြီးချုပ်စကော့မော်ရစန်ကကြေညာချက်ထုတ်ပြန်ပါတယ်။အင်ဒိုပစိဖိတ်ဒေသကိုလွတ်လပ်ပွင့်လင်းတဲ့ဒေသတစ်ခုဖြစ်ဖို့ချထားတဲ့တန်လိမ့်ထံအပေါ်မှာခိုင်ခိုင်မာမာယက်တည်နေတဲ့အကြောင်းနဲ့နိုင်ငံငယ်လေးတွေအနေနဲ့ပို့ပြီးတော့အင်အားကြီးတဲ့နိုင်ငံတွေကိုကြောက်စရာမလိုတဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်ကပြောဆိုသွားပါတယ်ရှင်။တရုတ်နိုင်ငံကကြောထောက်နောက်ခံပေးထားတဲ့အာရှအခြေခံအစအဦးရင်းနှီးမြှုပ်နှံမှုဘဏ် AIIB ကယူကရိန်းရုရှားနဲ့နိုင်ငံကြားစစ်ရေးတင်းမာနေတဲ့အခြေအနေကြောင့်ရုရှားနဲ့ဘယ်လာရုနဲ့ဆက်ဆက်တဲ့စီးပွားရေးလုပ်ငန်းတွေကိုဆိုင်းငံ့ထားမယ်လို့မနေ့ကြာသပတေးနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဘဏ်ရဲ့အကောင်ဆုံးအကျိုးစီးပွားအတွက်ဘဏ်စီမံအုပ်ချုပ်ရေးဘဏ်ကဆုံးဖြတ်တာဖြစ်ကြောင်းနဲ့ရုရှားဘလာရုနဲ့ဆက်ဆက်စီးပွားရေးသဘောတူညီမှုတွေအလုံးပြန်လည်တုံ့တက်နေကြတယ်လို့ဆိုထားပါဗျ။ပြီးခဲ့တဲ့နှစ်တွေကရုရှားနဲ့အပြန်အလှန်ဆက်ဆံရေးခိုင်မာအားကောင်းခဲ့တဲ့တရုတ်နိုင်ငံအနေနဲ့ရုရှားနိုင်ငံကယူကရိန်းပေါ်ကျူးကျော်တိုက်ခိုက်နေတဲ့အရေးနဲ့ပတ်သက်ပြီးဝေဖန်ပြောဆိုမှုမရှိဘဲအခုချိန်ထိနှုတ်ဆက်နေခဲ့တာပါ။အာရှအစအဦးရင်းနှီးမြှုပ်နှံမှုဘဏ် AIIB မှာတရုတ်နိုင်ငံကအကြီးမားဆုံးအစုရှယ်ယာရှင်ဖြစ်ပြီး တရုတ်တမရရှိခြင်းမြကမကထလုပ်ခဲ့တယ်လို့28ရာခိုင်နှုန်းဆုံးဖြတ်မဲပေးနိုင်စွမ်းရှိတာပါ။ကမ္ဘာ့ဘဏ်နဲ့ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးစတဲ့အနောက်နိုင်ငံတွေရဲ့ငွေကြေးလွှမ်းမိုးမှုကိုကာကွယ်နိုင်မှု2006ခုနှစ်ကအခုလိုတရုတ်ရဲ့ကြောထောက်နောက်ခံအပြစ်ပေးထားတဲ့ AIIB အာရှအခြေခံအစအဦးမြင်းနှီးမြုပ်နှံမှုဘဏ်ကိုစတင်တည်ထောင်ခဲ့တာဖြစ်ပါတယ်။ဒီဘဏ်ကိုတည်ထောင်တဲ့အဖွဲ့ဝင်တွေထဲမှာလည်းရုရှားနိုင်ငံပါဝင်ပြီးတရုတ်နိုင်ငံနဲ့အိန္ဒိယနိုင်ငံပြီးရင်တတိယအင်အားအကြီးဆုံး600ခိုင်နှုန်းဆုံးဖြတ်မဲပေးနိုင်စွမ်းရှိတဲ့ဘဏ်အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်ရှင်။ရုရှားယူကရိန်းစစ်ပွဲကြောင့်ဒီရက်ပိုင်းကမ္ဘာရေနံစေးတွေတိတိတသားထိုးတက်သွားသလိုယူကရိန်းနျူကလ িয়ার တအားပေးစက်ရုံကိုရုရှားတပ်ဖွဲ့တွေသိမ်းလိုက်ပြီးမီးလောင်နေတဲ့သတင်းတွေကြောင့်ဒီကနေ့ဥရောပအစုရှယ်ယာတွေဟာလည်းတစ်နှစ်နီးပါးအတွင်းမှာအနေအဆုံထိုးကျသွားပါတယ်။ကိုဗစ်ကပ်ဘေးကြောင့်2020ခုနှစ်ကနှစ်ဆကနေစလို့အပတ်စဉ်ထိခိုက်နေခဲ့တဲ့ဥရောပအစုရှယ်ယာဈေးဟာဒီသတင်းမှတ်မှာတော့ 2.8% ခန့်နှုန်းကျဆင်းသွားပြီးအဆိုးဆုံးဖြစ်ခဲ့တာပါ။တစ်ချိန်တည်းမှာပဲရုရှားရေနံရောင်အားကျသွားတဲ့အတွက်ရေနံဈေးကွက်မှာဝယ်လိုအားနဲ့ရောင်းလိုအားမမျှဖြစ်ပြီးအရင်တုန်းကရေနံဈေးတပိပါကိုဒေါ်လာ100အောက်ကနေမနေ့ကျသပတေးနေ့မှာတော့တပိပါကိုဒေါ်လာ130ကျော်ထိဆက်သွားပါတယ်။ဒါမဲ့ရပိုင်းတွေအတွင်းလောင်းစားသည့်ဈေးတွေဆက်တက်လာနိုင်တယ်လို့လည်းကျွမ်းကျင်ပညာရှင်တွေကသတိပေးထားပါတယ်။ယူကရိန်းရုရှားပြည်ပခါဘလောက်တာရှည်မလဲဘလောက်ထိဆိုးဝါးဝါအခြေအနေတွေဆက်ဖြစ်လာမလဲဆိုတဲ့ပေါ်မူတည်ပြီးရေနံဈေးအတက်အကျအပြောင်းအလဲတွေရှိနေနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်ရှင်။တောင်အာရှနိုင်ငံတွေမှာကိုဗစ် -19 ရောဂါကူးစက်မှုအဆိုးဝါးဆုံးအခြေအနေကျော်လွန်လာနိုင်ပြီဆိုတော့မျှော်လင့်ချက်တွေလူတွေကြားတိုးလာတာနဲ့အမျှပုံမှန်သွားလာနေထိုင်မှုတွေတဖြည်းဖြည်းပြန်ဖြစ်လာနေပါတယ်။ Omicron virus ကူးစက်မှုကအစောပိုင်း virus ပိုးတွေလောက်သေဆုံးမှုမများတာအပြင်ဒေသတဝန်းကာကွယ်ဆေးကြောင့်ရောဂါခုခံကာကွယ်နိုင်စမ်းတက်လာတာတွေကြောင့်ပညာရှင်တွေကလည်းအကောင်းမြင်မျှော်လင့်ကြောင်းပြောဆိုကြပါတယ်။အိန္ဒိယနိုင်ငံမှာလည်းနှာခေါင်းစည်းမဖြစ်မနေတက်ဖို့ကန့်သတ်ချက်မထားတော့သလိုမြန်မာနိုင်ငံမှာဆိုရင်လည်းလူတွေတောင်းတဲ့ချီပါဝင်တဲ့ဘာသာရေးပွဲတော်တွေပြန်လည်ကျင်းပနေပါပြီ။နိုင်ငံသားဧည့်သည်တွေပြန်လည်လက်ပတ်ခွင့်ပြုထားတဲ့တတိလင်္ကာမှာလည်းခီးသွွားတွေပြန်လာဖို့မျှော်လင့်နေကြပါတယ်။ဘင်္ဂလားဒေ့ရှ်မှာလည်းလူတွေလွမ်းမော်ထွက်သွားလာနေပါပြီ။တောင်အာရှနိုင်ငံတွေမှာအခုလိုကူးစက်မှုပုံမှန်ဖြစ်လာပြီးကူးစက်မှုတွေဆက်တိုးလာတဲ့နိုင်ငံတွေကရှိနေဆဲဖြစ်တာကြောင့်ကျန်းမာရေးကျွမ်းကျင်ပညာရှင်တွေဘက်ကတော့နောက်ထပ်ကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်တွေထပ်ပြီးကြုံလာရနိုင်တာကိုသတိပေးထားပါတယ်ရှင
်။နောက်ဆုံးသတင်းတွေကိုကိုဝင်းမင်းနဲ့မဆုမှုနုပြပြသွားတာပါ။အစီအစဉ်ပထမပိုင်းမှာမြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပြီးအရင်ဆုံးကချင်ဘက်ကတိုက်ပွဲသတင်းကိုပြပြပါမယ်။ကချင်ပြည်နယ်ပူတော်မြို့နယ်စွမ်းပီယံကျေးရွာမှာစစ်ကောင်စီတပ်နဲ့ KIA ကချင်တိုင်းရင်းသားအဖွဲ့အစည်းမလ3ရက်ဇာပရီနေ့ညနေကစတင်ခဲ့တဲ့တိုက်ပွဲတွေတောက်ကြာနေအထိလည်းဆက်ဖြစ်နေပါတယ်။တိုက်ပွဲတွေအတွင်းဒေသခံပြည်သူတွေရဲ့နေအိမ်တချို့ထိခိုက်ပျက်စီးခဲ့ပါတယ်။တိုက်ပွဲတွေကြောင့်စွမ်းပီယံရွာနီးပိတ်မိနေတဲ့ကုန်တင်ကားကြီးတွေတော့ဒီကနေ့ပူတော်မြို့ဘက်သွားနိုင်ပြီလို့ပြောပါတယ်။ပူတော်မြို့နယ်ရင်းကနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုသိန်းထိုက်ဦးပြောပြပါမယ်
။ပူတော်မြို့နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KIA ကချင်အဖွဲ့အစည်းဖေဖော်ဝါရီလ3ရက်နေ့ကတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေဖေဖော်ဝါရီလ1ရက်နေ့ကသိမ်းယူထားတဲ့စွမ်းပီယံကျေးရွာကစစ်ကောင်စီတပ်စခန်၄ရာဦးမလ3ရက်ကြာသပတေးနေ့မှာစစ်ကောင်စီဘက်ကပြန်ပြေးထိုးစစ်ဆင်တိုက်ခိုက်တာဖြစ်ပါတယ်လက်ရှိတိုက်ပွဲဖြစ်နေတဲ့အခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ
်တိုက်ပွဲဖြစ်တာတော့မှန်ပါစစ်ကောင်စီဘက်ကနဲ့စစ်ကိုတည်ချက်လာလို့ခုခံတိုက်ပွဲတွေရှိပါတယ်နောက်တစ်ခုရှိတာကတော့ဟိုဖေဗူလာပြည့်နေပေါ့နော်အဲကျွန်တော်တို့ခေတ္တကနဲ့တင်းထားတဲ့သူတို့ကပခန်းဘက်ကသူတို့ကပြန်ပြက်လာတယ်အဲ့ဒီညမှာလည်းခုခံတဲ့ရှိပါတယ်နောက်တစ်ခုရှိတာကတော့သူတို့ကဒီနေ့ကြည်ပြီးပြုတ်တော့ဟိုစံပြရဘက်မှာဒီဟာသားရဲ့နေအိမ်ရဲ့ဘက်ကိုကျသွားတာဟာလည်းရှိပါတယ်ဖြစ်တင်တာပေါ့နော်နောက်ကတိစိကတော့ခုတစ်ခါတော့တောင်းတော့မရသေးပါဘူးတော်တော်ဆက်ဖြစ်နေတဲ့နေသားဖြစ်ပါတယ်
စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့လက်ရှိဘူတာဟုမြို့နယ်အတွင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အခုလိုပြောပါတယ်
။အဲဒီစံပြန်ဘက်ကတော့ဒီလိုဒီအွန်လိုင်းကူးဂီဒူးဖြစ်နေတဲ့ကတော့ရှိတယ်။ဒီနေ့ကညနေပိုင်းမှာဖြစ်ခဲ့တာဖြစ်တယ်။အဲဒီမှာတော့စစ်ကြကြဆုံးမှုတော့မရှိပါဘူး။ပုံဘက်ကတော့မသိဘူးပေါ့။အဲစံပြန်ယူအားဝင်မှာဒီအေဘက်ကဒီတဲ့လောက်ကဒီလိုအွန်လိုင်းကူးဂီဒူးဖြစ်နေတဲ့ဖြစ်ခဲ့တဲ့ဖြစ်ပါတယ်ပေါ့။
စွမ်ဘီယံရွာကနေအနည်းဆုံး၄အိမ်လောက်မီးလောင်ပျက်စီးခဲ့တယ်လို့ဒေသတွင်းသတင်းမီဒီယာတွေကဖော်ပြကြပါတယ်။ပူတာဟုဒေသခံသူကလည်းစွမ်ဘီယံရွာဘက်ကတိုက်ပွဲအခြေအနေကိုခုလိုပြောပါတယ
်။စွမ်ဘီယံနောက်ပြီးဟိုစွမ်ဘီယံရဲ့ဝါဒကြာဒီနေ့တမင်ကုန်တိုက်ပွဲဖြစ်တယ်အခုလည်းဖြစ်နေတုန်းပဲ။ဒီနေ့ကြီးတာအဲဒီနေ့ကြီးတာနေတော့ကြားတယ်။ဒ 准备要么说你那干呢这对一起你去吧好像那样子也没拉的啊这个你职业带了一个职业
你讲话大概给他提了点那个上面就有你是刚才在去塞呀新跟本斯坎贝马去吧的提了三个三点这个的不到五年的对待不会的叫上面呢你那职业的提到人的上九楼呢龙山人职业的提到人家上九多里到你的嘛不想你家的库钱的内容变成家的吧可是你的人嘛今天的对待不会的叫你去那上面本不到五年五ဖေဖော်ဝါရီလ9ရက်နေ့ကစတင်ပြီး KAI နဲ့ PDF ပူးပေါင်းအဖွဲ့ကယာယီပိတ်ခဲ့ပြီးမလနေ့နေ့မှာပြန်ဖွင့်ခဲ့ပါတယ်။လမ်းတွေပြန်ဖွင့်ခဲ့ပြီးမဲ့3ရက်နေ့ညနေပိုင်းကဆွမ်ပီယာမှာတိုက်ပွဲဖြစ်တာကြောင့်ကုန်တင်ရင်တွေပိတ်မိနေခဲ့ပြီးဒီကနေ့တောက်ကြနေ့မှာတော့ပြန်သွားနေပြီလို့ပူတာဦးဒေသခံတွေကပြောပါတယ
်။ကားကြီးတွေကမနေ့ညနေပိုင်းကနေဝင်လာဟုတ်တယ်။ကားကြီးကတော့မနေ့ကဟိုဆွမ်ပီယာမှာတိုက်ပွဲဖြစ်တဲ့ဆိုတော့အဲ့မှာမကျော်ရတဲ့ဆွမ်ပီယာဟိုဘက်မှာနားနေရတာအခုဒီမနက်မှာပဲကားကြီးတွေကားသေးတွေရောအများကြီးဝင်နေဒီပူတာဦးဖက်ကလည်းပဲကားကြီးတွေမရှိနာဖက်ကိုထိုက်သွားတယ်ဒီမနက်က
ပူတာဦးမြို့လောင်စာတင်ရှင်နေနဲ့ဂုံတင်ကားတွေပြန်ပြီးဝင်လာတဲ့နောက်မှာဓာတ်ဆီဆိုင်တွေမှာလောင်စာစီတွေပြန်ရောက်နေပြီးလူသူ့ကိုဓာတ်ဆီတကားလမ်း၄လီတာနီးပါးချက်ငွေ1000လုံးနဲ့ရောင်းချနေတဲ့အကြောင်းပြောပါတယ်ဥတော်ဒေသဟာမြန်မာနိုင်ငံမြောက်ဖက်ဆုံးမတရှိပြီးအသွားအလာခက်ခဲတဲ့ဒေသဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကလမ်းပိတ်ခဲ့တာကြောင့်ဥတော်မှာလောင်စာစီပြတ်လက်ခဲ့သလိုအခြေခံစားသောက်ကုန်ဈေးနှုန်းတွေလည်းမြင့်တက်ခဲ့ပါတယ်ခင်ဗျာ
။ KAI နဲ့စစ်ကောင်စီအကြောက်တိုက်ပွဲချင်းတွေကိုတင်ထိုင်ပြီးပြောပြတော့တာပါ။အခုဆက်ပြီးတော့လည်းတိုက်ပွဲတွေပြင်းထန်ဆက်ဖြစ်နေတဲ့သခိုင်းတိုင်းတွင်းကအခြေအနေတွေနဲ့ဆိုင်တဲ့တရင်ပြပုချက်တွေနဲ့တိုက်ပွဲတွေကိုပဲအရင်ကြည့်အောင်ပါ။စစ်ကောင်စီတပ်တွေနေနေရှင်းလင်းရေးလုပ်နေတဲ့သခိုင်းတိုင်းရှိဘူးခိုင်တပဲရင်မြို့နယ်ကမင်းဆွေနှစ်ကြီးရွာမှာဒေသခံရှိဦးတပ်ဖြတ်ခင်ရတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ဝင်လာတဲ့အတွက်ရွာသားတွေလည်းဖြတ်ပြစ်တွင်းဆောင်နေကြရပါတယ်သခိုင်းတိုင်းရင်းမပင်တဲ့ကဏီနယ်ကြားမှာလည်းစစ်ကောင်စီတပ်ကနေနေရှင်းလင်းတာတွေဆက်လုပ်နေပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုကိုရနိုင်ကပြောပြပါမယ
်စစ်ကောင်စီကနေနေရှင်းလင်းတာတွေရှိနေတဲ့သခိုင်းတိုင်းရှိဘူးခိုင်တပဲရင်မြို့နယ်ကမင်းဆွေနှစ်ကြီးရွာကိုဒီနေ့မတ်လ၄ရက်တောက်ကြနေမနဲ့လင်းအားကြီးအချိန်မှာစစ်ကောင်စီတပ်တွေရောက်ရှိလာပြီးတော့ကြေးရွာမှာကင်းဆောင်ပေးနေသူ၈ဦးကိုတပ်ဖြတ်သွားတယ်လို့ဒေသခံတွေကပြောပါတယ်စစ်သားတွေဝင်လာတဲ့အတွက်မင်းဆွေနှစ်ကြေးရွာသားတွေကြောက်ရွံ့ပြီးတော့ထွက်ပြေးတိမ်းရှောင်နေကြတယ်လို့လည်းဒေသခံတဦးကပြောပါတယ
်ဟုတ်မင်းဆွေနှစ်မှာဖြစ်တာဗျာဟုတ်မနက်ခင်းဝေလီဝေလင်းပေါ့9နာရီကျော်6နာရီခန့်လောက်မှာစိုက်မြင်ကနေထွက်လာတဲ့စစ်ကြောင်းကနေပြီးတော့ကျွန်တော်တို့ဒီကင်းဆောင်နေတဲ့ခလီကြီးဒီရွာပြီးရွာသားလေးတွေကိုသူတို့တာဝန်ရကလေးချင်တော့နေပါဘူး။အဲ့ဒါကိုအသက်သွားတာအရှိရောက်။အဲ့ဒါမှမဟုတ်ပါဗျာ။ဇာကာလာဒီလူဖြစ်နေအောင်ဖျော်ဖြေခြင်းတော့ကျွန်တော်တွေကြောက်ရံကြောက်လို့မဟုတ်အားလုံးစုပြီးတော့ကောင်းကောင်းအိတ်လို့ရအောင်သူတို့လာရင်စစ်သားတွေလာလို့ရှင်ပြီးလို့ရအောင်ဒါမျိုးစောင့်ကြည့်တဲ့အခွဲ့ပါ။အမှန်တော့မရှိဘူးသူတို့ဟော။အမှန်မရှိတဲ့အချိန်ခံရတာပေါ့။စုအောင်သူတို့ဖြစ်တာကတော့၁၀ယောက်ကျော်ပေါ့။ဒါပေမဲ့နည်းနည်းတော့၃ယောက်လောက်လွတ်ခဲ့တယ်ပေါ့နော်။တခြားတယောက်ကလက်မောင်းမှန်တယ်ကြားတယ်။တယောက်ကတော့ဟိုတော့ဘာမှမကျလို့ခဲ့တာဘူး။အဲ့ရွာလာပြီးနေရတယ်ကျွန်တော်စပေးဆောင်နေရတယ်သူတို့နောက်တစ်ခါပြန်လာမှာကိုကြောက်လို့မဟုတ်ဘူးကျွန်တော်ရှောင်နေရကြီးတော့ဟုတ
်ရွာသားတွေကိုတက်ဖြတ်မိရှို့သွားတာဖြစ်ပါတယ်အခုလိုမင်းဆွေနေကြေးရွာမှာဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်လာတာရှိသေးပါဘူးတပင်းမြို့နယ်ထဲမှာပြစ်ခတ်တိုက်ခိုက်မှုတွေမရှိတာလားနဲ့ချီရှိနေချိန်မှာခုလိုစစ်တပ်ကနေပြီးရှင်းလင်းနေတာဖြစ်ပါတယ်2021ခုနှစ်ဒသမလတုန်းကစစ်ကောင်စီကလေကြောင်းကနေပြစ်ခတ်ပြီးတော့နေမီရှင်းလင်းမှုတွေလုပ်ခဲ့လို့တပင်းမြို့နယ်တွေကကြေးရွာတော်တော်များများကထောင်ထဲချတဲ့ဒေသခံတွေဟာစစ်ဘေးဒုက္ခတွေဖြစ်နေပြီးတော့စားနပ်ရိက္ခာအကူအညီတွေလည်းလိုအပ်နေပါတယ်။ဖေဖော်ဝါရီ26ရက်နေ့ကစလို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတဲ့ရမမင်းခရိုင်ကဏီမြို့နယ်မှာလည်းစစ်ကောင်စီကနေမီရှင်းလင်းမှုတွေဆက်လုပ်နေပါတယ်။ကဏီမြို့နယ်6မအရှိကြေးရွာကိုမတ်လ4ရက်တောက်ကြနေ့ကစစ်တပ်ရောက်လာပြီးပြစ်ခတ်ခဲ့တာမှလည်းအရသာတအုပ်ကြီးတန်းထိမှန်ခဲ့တယ်လို့ဒေသခံတအုပ်ကပြောပါတယ်။
ကျောင်းမကြီးရွာအကျောင်းမအနောက်လာပေါ့ဗျာကျောင်းမအနောက်လာဘုံကျောင်းကိုတခါတက်ဆွဲတော့တယ်ဟုတ်ကဲ့ဗျာအဲ့မှာလည်းရွာကဝင်တဲ့ခါရောက်တော့အဲတို့လည်းနည်းနည်းအဲ့ဒါဖြစ်ပြီးတော့ပဲသူတို့ချင်းချောက်ပြီးအတန်ကြီးပြေးပြီးဝင်တော့တာပေါ့ဗျာကိုယ်ကအဲ့လိုဝင်အဲ့လိုဝင်ပြီးတာမြင်တဲ့သူကိုလည်းသူတို့ကပြစ်တော့တယ်ဗျာအဲ့လိုပြစ်တဲ့ခါရောက်တော့တခါဒီနေ့လည်းကျောင်းမရွာသားတယောက်ဥကောင်းမှပြီးတော့ထိသွားတယ်ဗျာ
ရမမင်းမြို့နယ်တဲကချင်းပုံးရွာနဲ့ညောင်ငန်းရွာဘက်မှာလဲဖေဖော်ဝါရီ26ရက်နေ့ကစစ်ကောင်စီတပ်ကတေချောင်းကနေပြစ်ခတ်ခဲ့လို့အရသားနဲ့ဒေသခံကာကွယ်တပ်ဖွဲ့ဝင်9ဦးထပ်မံနေတေဆုံးခဲ့ပါတယ်။ ဖေဖော်ဝါရီလ10ရက်မှာလည်းရမပင်နဲ့ကဏီမြို့နယ်ဂျာကတပီးရွာကိုလေကြောင်းကနေပြစ်ခတ်ပြီးနေအိမ်တွေကိုမိရှုဖျက်ဆီးခဲ့လို့နေအိမ်နေရာထပ်မနေမိလောင်ဆုံးရှုံးခဲ့ပါတယ်။လက်ရှိချိန်မှာရမပင်နဲ့ကဏီမြို့ဂျာကတပီးကြေးရွာလင်ပေါင်းကြီးကြေးရွာမူကောင်းကြေးရွာစီးပင်းနှင်းကြေးရွာချောင်းမကြေးရွာစတဲ့ကြေးရွာ၆ရွာကစပေးဒုက္ခတွေ2000လောက်ဟာတောတောင်နေတဲ့ထွက်ပြေးပုံခုနေရပါတယ်
န်ထားရတာကရောဘယ်လောက်စိုးလဲစက်ကြည့်အောင်မှာစတိုင်းနိုင်ထဲမှာမြို့ကြီးလေးမြို့ကလွဲလို့ဂျန်တဲ့နေရာတွေမှာအင်တာနက်တက်တောက်နေပါတယ်အင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတို့ကလက်ကင်မိုဘိုင်းဖုန်းအင်တာနက်လိုင်းတွေကိုဖြတ်ထားတယ်လို့တချို့နေရာမှာမြန်နှုန်းအတော်လေးနှေးတဲ့တူးကြီးအထိရှင်းချထားပါတယ်စတိုင်းတိုင်းထဲကမုံရွာစကိုင်းရွှေဘုံနဲ့ကလေးမြို့တွေကလွဲလို့ဂျန်တဲ့မြို့နယ်အားလုံးမှာမလ3ရက်ကြာတာပြီးနေ့ည7နာရီခန့်ကလက်ကင်ဖုန်းအင်တာနက်ဆက်သွယ်ရေးတက်တောက်နေတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့မတ်စုမြတ်မုံပြောပြပါမယ်
စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေထိတွေ့တိုက်ပွဲတွေပြင်းထန်နေတဲ့သခိုင်းတိုင်းတွေကမြို့နယ်23မြို့နယ်မှာမလ3ရက်ကြာသပတင်းညတွေကမိုဘိုင်းအင်တာနက်တွေပြတ်တောက်နေပါတယ်။မိုဘိုင်းအင်တာနက်ဆက်သွယ်လို့မရတဲ့မြို့နယ်တစ်ခုဖြစ်တဲ့ဆက်လင်းကြီးမြို့နယ်ကဒေသခံတစ်ယောက်ကမိုဘိုင်းအင်တာနက်တွေဖြတ်တောက်လိုက်တာနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။သခိုင်းတိုင်းမှာမြို့နယ်ဒီမြို့နယ်ပဲကျန်နေရသူကိုဆက်လေးအဲမြို့နယ်ဝင်မြို့ကြီးပေါ့မြို့ကြီးလည်းမြို့ပဲရတယ်ဗျ။နေရမရအောင်အာဘာလို့ WiFi နဲ့ Internet ကြောက်လို့ရရရရင်းနဲ့ဝေးတော့
မရဘူး။စကိုင်းတိုင်းထဲမှာမြန်နှုံးအင်မတန်နှီးတဲ့တူးကြီးလောင်းနဲ့တုံးလို့ရနေသေးတဲ့နေရာတချို့ရှိပေမဲ့ဒေတာတော်တော်များများကတော့လုံးဝပြတ်တောက်နေတာဖြစ်ပါတယ်။ MPD, Oradu, Telinor, Mytel စတဲ့ Internet ဆက်သွယ်ရေးဝန်ဆောင်မှုလုပ်ငန်းတွေရဲ့ Mobile Internet တွေအသုံးပြုလို့မရတော့တာဖြစ်ပါတယ်။ Oradu ကမုံရွာ၊စကိုင်း၊ရွှေဘို၊ကလေးမြို့နယ်တွေကလွဲလို့ကျန်မျိုးနယ်တွေအားလုံးမှာ 2G အင်တာနက်တောင်သုံးလို့မရပဲအင်တာနက်လုံးဝပြတ်တောက်နေတာပါ MPD ကတော့စကိုင်းရွှေဘိုကလေးစားတဲ့မြို့သုံးမြို့မှာသာမိုဘိုင်းအင်တာနက်အသုံးပြုလို့ရပြီးတော့မုံရွာအပါအဝင်ကျန်မျိုးနယ်တွေမှာ 2G အင်တာနက်ကိုသာအသုံးပြုလို့ရနိုင်တယ်လို့ MPD Call Center ကပြောပါတယ်
ဒီကိန်းတိုင်းမှာဆိုရင်တော့အမားတို့တုံးမြို့နယ်ပဲအမားတို့အနေနဲ့အင်တာနက်ကလေးရရှိပါတယ်။ဒီကိန်းတိုင်းရဲ့ကလေးရရွှေဘုံရပါရှင်။အဲ့မှာတော့အင်တာနက်ရရှိပါတယ်။ကျန်တဲ့မြို့နယ်တွေမှာတော့ဒူးချီပဲရရှိပါတယ်ရှင်။ကျန်ဒီကိန်းမြို့နယ်ဒီကိန်းတိုင်းမြို့နယ်တွေမှာရှိတဲ့မြို့နယ်အလုံးကိုမလ3ရက်နေ့ည7နာရီအင်တာနက်ပြတ်တောက်ထားတာပါရှင်။ဒူးချီတော့အသုံးပြုလို့ရပါတယ်မှာ။ဖုန်းပြောတာရဲ့ SMS ရဲ့ဒူးချီတော့အသုံးပြုလို့ရပါတယ်ရှင်။
အခုရပိုင်းအတွင်းတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီကနယ်မြေရှင်းလင်းလို့ဒေသခံထောင်ထဲချီပြီးစစ်ဘေးရှောင်နေရတဲ့ဒီပရေးမြို့နယ်တွေကခြေရွာတွေမှာဆိုရင်လေအင်တာနက်လိုင်းတွေကိုဖြတ်တောက်ခံထားရပါတယ်တိုက်ပွဲတွေကြောင့်အိုးအိမ်ပြစ်ထွက်ပြေးနေကြရသူတွေကြောင့်တယောက်နဲ့တယောက်ဆက်သွယ်နိုင်ဖို့တည်င်းတွေမိုးလေဝသအခြေအနေတွေသိနိုင်ဖို့မိုဘိုင်းအင်တာနက်တွေကိုသာအားထားနေရတာကြောင့်အခုလိုအင်တာနက်တွေပြတ်နေတာကအတော်လေးအခက်အခဲဖြစ်တယ်လို့ဒီပရေးဒေသခံတယောက်ကသူကြုံရတာကိုအခုလိုပြောပြပါတယ်
ဒီမနေ့ည7နာရီတူပေါ့နော်ဒီလိုင်းလေးဖြတ်တော့မယ်မနက်ပိုင်းကျွန်တော်တို့7နာရီတူမထိုးခင်ဒီကျွန်တော်တို့သုံးလို့ရပြီကျွန်တော်စမ်းသုံးကြည့်ရဲ7နာရီတမီညက်မှာတော့ဝတ်တိတကြလုံးဝပြတ်သွားတယ်တင်းမမသိတော့ဘူးပေါ့ကျွန်တော်ဘာတင်းမှမပြောမိုးလေဝသတင်းမသိတော့ဘူးဘာတင်းမှကျွန်တော်တို့မကောင်းမသိတော့ဘူးစီပေးဆောင်ကြခက်ခဲဆိုရင်ဘယ်ပြည်လို့ပြောမှမသိဘူးပေါ့ဗျာ
လက်ရှိစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပြီးတော့စစ်ကောင်စီတပ်တွေနေမြေရှင်းလင်းလို့ချေးရွာ600ထက်မနည်းထွက်ပြေးနေရတဲ့ကဏီမျိုးနဲ့မင်းကင်းမျိုးတွေဘက်မှလည်းအင်တာနက်တွေအသုံးပြုလို့မရရောမကတယ်လီဖုန်းဆက်သွယ်ရေးလည်းမကောင်းဘူးလို့ဒေသခံတယောက်ကခုလိုပြောပြပါတယ်
။ဟုတ်ပါပါဘယ်လိုပြတ်ပြတ်တော့ကျွန်တော်တို့လည်းမသိဘူးပါဝါလိုင်းတွေသိမကောင်းဘူးဗျ။ဖုန်းလိုင်းတွေမကောင်းတဲ့ခါရောက်တော့တယောက်နဲ့တယောက်ကလူအကူအညီနဲ့ပဲအဲ့လိုမျိုးသွားလာပြီးခေါ်ကြပြီးကြသွားဆက်ဆံရေးကြပါတော့အဲ့လိုမျိုးအခြေအနေပဲတို့လို့ရတယ်
စကိုင်းတိုင်းအတွင်းမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေမကြပြင်းထန်တဲ့ရင်းမပင်ပလဲကဏီအရာတော်စတဲ့မြို့နယ်တွေစစ်တပ်ကမြန်မြေရှင်းလင်းမှုတွေလုပ်နေတဲ့ဝင်းတိုပင်လယ်ဘူးဘူးတလင်းကောလင်းစတဲ့မြို့နယ်စုစုပေါင်း၈ခုမှာတော့2012ခုနှစ်စက်တင်ဘာလတည်းကမိုဘိုင်းအင်တာနက်ဆက်သွယ်ရေးတွေခက်ခဲနေတာဖြစ်ပါတယ်စစ်တပ်အနာသိမ်းပြီးတဲ့နောက်ပိုင်းအင်တာနက်ဆက်သွယ်မှုတွေကိုကန့်တတ်တာဖြတ်တောက်ထိချုပ်တာတွေလုပ်နေတဲ့အတွက်နော်ဝေးအခြေစိုက်တယ်လီနော့ဆက်သွယ်ရေးလုပ်ငန်းကြီးကမြန်မာနိုင်ငံထဲမှာလုပ်ငန်းဆက်မလုပ်ဖို့ဆုံးဖြတ်ပြီးထွက်ခွာဖို့ပြင်ဆင်နေပါတယ်ရှင
်။စကိုင်းကမြို့အများစုမှာအင်တာနက်ဆက်ခံထားတဲ့အခြေအနေမဆုမြတ်မှုပြတ်ပြတ်သွားတာပါ။အစီအစဉ်ဒုတိယပိုင်းမှာသတင်းပတ်ဆိုင်ကဏ္ဍတွေထုတ်လွှင့်မှုရှိပါတယ်။အခုတော့စကိုင်းဘက်ကပဲဖြားနာနေကြတဲ့အခြေအနေဆက်ပါမယ်။စကိုင်းတိုင်းကတိုက်ပွဲတွေဖြစ်နေတဲ့ရင်းမပင်မြို့နယ်နဲ့ကဏီမြို့နယ်တွေထဲမှာကိုဗစ်လက္ခဏာနဲ့ဖြားနာချောင်းဆိုးနေကြသူတွေများနေပါတယ်။ ကျေးရွာနေပြည်သူတွေမှာသမကတိုက်ပွဲတွေကြောင့်ဥယျာဉ်ဆွန့်ခွာထွက်ပြေးနေကြသူတွေကြောင့်အခုလိုဖျားနာနေကြတာလို့အကူအညီပေးလုပ်သားတွေကပြောပါတယ်။တချို့ရွာတွေမှာဆိုရင်ဖျားနာနေသူ300တက်မနည်းရှိနေပေမဲ့ကိုဗစ်ရောဂါဟုတ်မဟုတ်စစ်ဆေးနိုင်မှုအခက်အခဲဖြစ်နေတယ်လို့လည်းပြောပါတယ်။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းမှတ်ခင်ပြုပြီးပြောပြပါမယ်
။စကိုင်းတိုင်းရင်းမြစ်မြို့နယ်တောင်ဘက်ခြမ်းကစစ်ပြေးဒုက္ခသည်တွေနဲ့ကျေးရွာနေပြည်သူတွေအကြားဖျားနာနေကြတာတွေအခုရက်ပိုင်းတိတိတသားတိုးလာတာတွေ့ရတယ်လို့ပရိုက်တာကူညီပေးနေသူတွေကပြောပါတယ်။တရွာမှာအနည်းဆုံးလူ300ထက်မနည်းဖျားနာချောင်းဆိုးတာတွေဖြစ်နေပြီးတအိမ်မှာတယောက်ကနေမကောင်းဖြစ်ရင်တအိမ်လုံးကိုကူးစက်နေတာတွေ့ရတယ်လို့ကျမရေးကူညီပေးနေတဲ့တန်ခါတစ်ပါးကမိန်ပါတယ
်။ဘိုးဘွေရပရိကျခြေကမှာရောအပြင်မှာလိုက်ကူးတာရွာတရွာမှာအနည်းဆုံးလူဦးရေ200 300ထက်မနည်းပုံမီကွယ်ဆိုတဲ့ယောဂါကိုခံစားနေရတာတွေ့ရတယ်။လက်ရင်းနေနားရည်လေပင်းနေရရနဲ့ဖျားတွေတက်တယ်။အဲယောဂါတွေကိုရွာတိုင်းလူတို့ခံစားနေရတော့လူတိုင်းပြီးပါပါပဲဖြစ်နေတယ်လို့ရှားတဲ့နားတဲ့လူကတော့ဒီတော့အပြည့်ကုသနုနဲ့အလီတော်ဝိုင်းမှာထောင်ကလေးကျော်လောက်ရှိမယ်လို့သုံးသပ်လို့ရတယ်။တိမ်မှာတယောက်ဖြားလိုက်ပြီဆိုရင်တော့အိမ်မှာရှိတဲ့မိသားစုလိုက်ပါဖြားလာတာတွေ့ရတယ်ဒီမှာ။ဒီပြေးလာနေတဲ့လူတွေမှာလည်းကျန်းမာရေးကအခက်အခဲတွေအများကြီးရှိတယ်
ဖျားလာသူတွေဟာကူးစက်မြန် Omicron virus ပိုးကူးစက်တယ်လို့ယူဆပေမဲ့အသေးချာတက်ခွဲစစ်ဆေးနိုင်တဲ့အခြေအနေမျိုးတော့မရှိကြပါဘူး။ရမပင်မျိုးနယ်ထဲမှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေပြစ်ခတ်တိုက်ခိုက်မှုတွေကလည်းဆက်တိုက်ဖြစ်နေတာကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေအိုးပြစ်အိမ်ပြစ်ဘေးလွတ်ရာကိုထွက်ပြေးနေကြရပြီးကျန်းမာရေးဆောင်ရှောက်မှုရနိုင်ဖို့အခက်အခဲရှိနေပါတယ်။နေမကောင်းဖြစ်နေကြတဲ့စစ်ပြေးဒုက္ခသည်တွေကြောင့်ကိုဗစ်ရောဂါဟုတ်မဟုတ်အတိမပြုတ်နိုင်ပေမဲ့အခုရက်ပိုင်းကူးစက်မြန်တာကိုသတိထားမိရလို့ပရိဒတ်တန်ဃာတော်ကမိန့်ပါတယ်။ဒီရမပင်မျိုးနယ်မြောက်ပိုင်းမှာရှိတဲ့ကဏီမျိုးနယ်အတွင်းမှာလည်းကိုဗစ်လက္ခဏာနဲ့စီးကန်းလာပြတဲ့သူတွေတရက်ကို100ကျော်လောက်ရှိရလို့ကဏီနယ်ကကျန်းမာရေးတာဝန်ရှိသူတို့ကပြောပါရယ
်ကျွန်တော်ဒီတိုင်းထိုင်ရဲရွာမှာကအဲတရက်ကို100ကျော်လောက်နေတာကဆိုတော့နည်းနည်းတော့ပါးပါးကြီးတဲ့ကမာကိုတရက်ကို60 80လောက်ပဲကျွန်တော်တို့ကြည့်ပြရတယ်ဒီတော့အားဖြင့်ပြောရမယ်ဆိုတော့ရှစ်ဆောင်ပြီးရေကျွန်တော်အိပ်သက်သူပြီးခဲ့တဲ့ဒီခေါ်ကြီးညဆူရောက်တာပေါ့လေနော်အဲ့တည်းမှာရှစ်ဆောင်နေတဲ့သူရောက်တော့လူကြီးရေ600လောက်ရှောင်နေဆိုရင်150လောက်ပါဒီကောင်နာမည်ဖြစ်နေပါတယ်ဒီရှစ်ဆောင်ရတဲ့အတွက်ဒီကျွန်တော်တို့ကဟို social distancing တွေပေါ့ကျွန်တော်ဒီခု2020အားဖြင့်နေရှိပါကျွန်တော်တို့လက်ထဲတဲ့အားလုံးမဖြစ်တော့ဘူးအကောင်ကစိတ်ဆက်နေဖြစ်တယ်လို့ကျွန်တော်မြင်ရတာမျိုးဖြစ်တယ်ဆာမီကောင်နေမှာနေရတယ်ဆုံးကောင်နေမှာနေရတယ်အဲ့မှာယောဂပြန်မလို့ပို့ပြီးတော့ဖြစ်နေ
လုံချူကြီးနဲ့ငွေချေးအခက်ခဲတွေကြောင့်ဖျားနာချောင်းဆိုးပြီးကိုဗစ်လက္ခဏာပြရသူတွေကိုကိုဗစ်အတီးပြုလူနာဟုတ်မဟုတ်စစ်ဆေးမပေးနိုင်ဘူးလို့ပြောပါတယ်စပြေဒုက္ခတွေကိုကျမရေးဆောင်ရှောက်မှုပေးနေရင်အနီးအနားမှာပြစ်ခတ်တိုက်ခတ်မှုတွေဖြစ်လာလို့တိမ်းရှောင်နေရတာမျိုးတွေရှိတယ်လို့ကျမရေးအကူအညီပေးနေတဲ့တန်ခါတစ်ပါးကမိန့်ကြပါတယ်
။ COVID-19 နဲ့ပတ်သက်ပြီးတော့စစ်ဆေးနိုင်ခြင်းကတော့မရှိနိုင်ဘူးမရှိနိုင်ဘူးဆိုတာကဒီနေ့ဒီနေရာမှာလုံနေရင်တော့ပဲဟိုဒီတိုက်ပွဲအတန်မျိုးပေါ့ဘုံတန်နေသက်တန်နေကြတဲ့အခါမှာလဲဒီကနေ့ဆေးပွဲတွေကလုံရင်းကရင်နဲ့ဟိုပြန်ရှောင်တိမ်းရတာတွေလည်းရှိတယ်ဒီမှာ
စကောက်စီတက်တွေကအဲ့ဒီဒေသတွေမှာနေစဉ်လူနှင်းမြေရှင်းလင်းမှုတွေလုပ်နေတယ်လို့တိုက်ပွဲတွေလည်းပြင်းထန်နေတာမို့ဘေးလွတ်ရာထွက်ပြေးနေကြတဲ့သူတွေအနေနဲ့တယောက်နဲ့တယောက်ခက်ခွာခွာနေထိုင်ကြဖို့မလွယ်ပါဘူး။ဒါပေမဲ့ Max Stetter လက်ကိုမကြမကြဆေးကြောတာတွေတက်နိုင်တယ်လို့လုပ်ပြီးကာကွယ်ကြဖို့ပရာဟိတကူညီနေသူတွေကတိုက်တွန်းချတယ်လို့ပြောပါရယ်။စစ်ပြေဒုက္ခသည်တွေမှာလည်းစားရေးတောက်ရေးအပြင်ဆေးဝါးတွေလည်းလိုအပ်နေတာပါ။မြန်မာနိုင်ငံမှာကိုဗစ်တတိယလိုင်းပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ပိုင်းမှာကိုဗစ်အတည်ပြုလူနာတရက်ကို100ဝန်းကျင်အောက်အထိကျသွားခဲ့ပေမဲ့လို့ဇန်နဝါရီလထဲမှာတော့ Omicron COVID virus ပိုးတဲ့ကူးစက်သူတွေရှိလာခဲ့ပြီးတဲ့နောက်ကိုဗစ်အတည်ပြုလူနာအရေအတွက်ပြန်များလာနေတာပါ။ကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်တွေအရကတော့မတ်လတရက်နေ့ကလေးကဆိုရင်ကိုဗစ်အတည်ပြုလူနာ2000ကျော်အထိမြင့်တက်ခဲ့ပါတယ်။မတ်လ2ရက်နဲ့3ရက်နေ့မှာတော့ကိုဗစ်အတည်ပြုလူနာနည်းနည်းပြန်ကျသွားပေမဲ့2000နီးပါးအထိကက်နေစေဖြစ်ပါတယ်။ကိုဗစ်ကရောဂါကာကွယ်ရေးစည်းကမ်းတွေအတိုင်းနိုင်နာကြဖို့ကျန်းမာရေးပညာရှင်တွေနဲ့ပရိုက်တာကူညီပေးနေသူတွေကတော့တိုက်တွန်းနေကြပါတယ်ရှင်
။ရင်းမြစ်နဲ့ကဏီဘက်မှာကိုဗစ်လက္ခဏာနဲ့ဖျားနာသူများနေတဲ့တွင်လက်ကျင်ပြုတွေပြတ်သွားတာပါ။မကြာခင်ထုတ်လွှင့်မဲ့အစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကဏ္ဍသုဒ္ဓဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာသတင်းပတ်စေကဏ္ဍတွေလာပါလိမ့်မယ်။ဆက်လက်နားဆင်ကြည့်ရှုပါခင်ဗျာ။
ဒီရေမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ Vue Bami ဆိုတဲ့ App ကို download လုပ်နိုင်ပါတယ်။ Vue မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ Vue season တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလိမ့်ရှင်။
မဆန်တော့ဒီည9နာရီခွဲရှိပါပြီ။ VOE အမေရိကန်တန်ရဲ့မလ4ရက်တောက်ကြညပဲအစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါ။အခုအစီအစဉ်ဒုတိယပိုင်းမှာအမျိုးသမီးကဏ္ဍသုဒ္ဓဆုံလင်အမေရိကန်တခွင်သိပ္ပံနဲ့ဤပညာသတင်းပတ်ဆိုင်ကဏ္ဍတွေထဲကအမျိုးသမီးကဏ္ဍကိုရင်နားဆင်အောင်ပါ။ကြရားပြည်နယ်ကရင်ပြည်ဒေသမှာဖေဖော်ဝါရီ20ရက်နေ့က DVB သတင်းတော်ကိုခွန်စော်ဦးလူငယ်ကျောင်းသူဒူးရိုးနဲ့အတူဒေသခံလက်နက်ကိုင်အဖွဲ့ Karini Generation Z KCG ကနေအိမ်မှာလာရောက်ဖမ်းဆီးတာခံခဲ့ရပြီးရိုင်းနဲ့ညှဉ်းပန်းခံခဲ့ရတယ်လို့မြန်မာနောင်သတင်းဌာနအလို့သတင်းတော့မမျက်မှုသူကပြောပါတယ်။သတင်းတော့တွေလို့ပြောဝင်မဲ့လက်မခံမဲ့ဒလန်ပြစ်ဆွဆွဲပြီးလက်နက်သုံးညှဉ်းပန်းနေဆက်တာခံရတယ်လို့မမျက်မှုသူကပြောပါတယ်။ KGZ အဖွဲ့ကတော့ဖမ်းဆီးခံရသူတွေဘက်ကပြောသလိုစူးစူးရွေးရွေးရိုင်းနှက်ခဲ့တာမရှိဘူးလို့ထုတ်ပြန်ထားပါတယ်။မမျက်မှုသူကတော့သူတို့လိုသတင်းသမားတွေအတွက်စစ်ကောင်စီတပ်ဖွဲ့တွေကတော့မကလက်နက်ကင်အဖွဲ့တို့ရဲ့ချင်းချောင်းမှုနယ်ပါကျုံလာရတာမို့ရက်တီစင်တန်ကြီးပူပြီးခက်ခဲလာတယ်လို့ပြောပါတယ်။မမျက်မှုသူကိုဆက်သွယ်မြင်မြန်ပြီးဒီတင်ပတ်အမျိုးသမီးကဏ္ဍမှာမက်ကင်ပြူတွေကတင်ဆက်ထားပါတယ်ခင်ဗျာ
There's a path we must choose sometimes Gotta stand up and fight sometimes ဒီဝိုင်လန်နဲ့တရားဒီညရှင်းလာရေးခွေးဝင်းကျင်ကကျွန်တော်ယူတဲ့လောက်ခောက်တယ်အော်တနေ့နေ့ဝိုင်းပြီးချိန်ထားတယ်လူရောက်20လောက်လာတယ်ပေါ့ကျွန်တော်တို့ဘေးနားမှာရောက်လာတာ9ယောက်လောက်ရှိတယ်တကားဖွင့်ပေးလိုက်ပြီးတဲ့အချိန်မှာကျွန်တော်တို့တနေ့နေ့ချိန်ထားပြီးစစ်တဲ့လူက5ယောက်ရှိတယ်ကျွန်တော်တို့အိမ်ထဲဝင်သွားတဲ့လူကလည်း5ယောက်ဝင်သွားတယ်ကားနဲ့ဒီကျွန်တော်တို့နေတဲ့ခြံထဲကိုပတ်ပြီးနေတဲ့လူကလည်း5 60ယောက်လောက်အဲ့လိုမျိုးဝင်သွားတယ်ပေါ့ကျွန်တော်တို့ကတရင်တော့ပါဘာအကြောင်းရှိလို့စစ်ဆေးနေတာလဲဆိုစစ်ဆေးဖို့လိုတယ်ဟုတ်ကဲ့ပါစစ်ဆေးပါပေါ့ဒါပေမဲ့ဘယ်ထွက်လဲပေါ့ကျွန်တော်တို့လာစစ်တာကြည့်တဲ့အချိန်မှာမတိုက်လည်းမပါဘူးအခုလိုလာစစ်တယ်လေဆိုဘာမှမမင်းနဲ့အိမ်မောထက်တယ်ကျွန်တော်ပစ္စည်းတွေဝုန်းနဲ့လုတဲ့ခါကျတော့အဲ့ဒီမှာအော်ဘာဖြစ်လို့အလားတူတင်းတင်းနဲ့လုတော့လဲပေါ့စစ်လို့ရပါလေဒါပေမဲ့ဖြည်းဖြည်းလေးလုလို့ရတယ်ပေါ့နော်ဘာဖြစ်လို့ကျွန်တော်တို့ဟိုဒီလိုမျိုးအတင်းကြီးဒီတနက်တွေနဲ့ဘောင်းချိန်ထားလို့ဘာမှဒီလိုမျိုးပြောမှုလဲပေါ့ကျွန်တော်တို့မေးတော့ complaint မတက်နဲ့ပေါ့ဒါငါတို့ချိန်နေငါတို့နေရာပေါ့နော်ငါတို့တိုင်နေပေါ့မင်းတို့ဘာမှမပြောနဲ့မင်းတို့ပြောတဲ့လူကိုခေါ်လိုက်ဆိုပြီးတော့ခေါ်ခိုင်းတယ်โอเคเนี่ยไอ้ลูกนี่เนี่ยยောက်ล่ะมั้ยลูกฟ้องฉิ่งลงได้เออแล้วฟ้องชะพี่ได้เฉยๆนะทีนี้ลูกก็ได้6มั้ยตัวมันไม่เนี่ยบาลงเลยโหตะนี้ดอกกระปะไปอะตินตินดอกกระปะต้องไม่ရှိผู้ตะนี้ก็ไม่เจอไม่ป่าวทําไมชื่อเนี่ยตัวเนี่ยทีมาตะนี้ตินท่าได้ရှိပါတယ်พี่ทีนี้ฟ้องเนี่ยมาเราตินท่าได้ตะนี้ตะติดิရှိပါတယ်ทีมาพี่พูดเลยป่ะเนี่ยเอาตะนี้น่ะဆိုရင်ตะนี้ดอกกระရှိရမယ်ပေါ့ပြဆိုပြီးကျွန်တော်တို့နောက်ကဇုတ်ပြထိုင်နေညာဟုတ်ပြเนี่ยမရှိလို့မရတဲ့ဆုံးမှာไอ้ลูกนี่เนี่ยลาได้ที่ไม่ส่งมั้ยเนี่ยကျွန်တော်တို့ဖမ်းလိုက်တဲ့သူတို့ရဲ့တောဆောင်ကပေါ့နော်ဖမ်းခိုင်းနေဟိုဆက်ခန်းကိုခေါ်သွားတယ်။သူစက္ကန့်မရောက်ခင်လမ်းမှာကလေးကဆက်ခန်းရောက်ရင်ဘယ်လိုလုပ်မလဲဆိုပြီးတော့ကြိမ်းမောင်းနေပေါ့နော်။အဲလည်းရဲဆိုင်ရဲ့ရှိရင်မိန်းကလေးကိုခေါ်လိုက်သူ။အဲ့တော့လည်းဆိုင်ကြီးကမိန်းကလေးကမရှိဘူးတဲ့။အဲသူတို့ချင်းချင်းပဲပြောတယ်ပေါ့။အဲ့ဒါဆိုရင်လည်းအဲရှိတဲ့လူကိုခေါ်လိုက်တာပေါ့။ကိုယ့်ကိုပဲလုပ်မယ်ဆိုပြီးရောက်တော့လည်းကျွန်တော်တို့ကိုအရန်အေးနေတဲ့အချိန်ည9:00နာရီကျွန်တော်အိမ်ကြီးချုပ်ခိုင်းနေချက်ပြီးတော့တမန်တော်လေးမှထိုင်ခိုင်းနေတိုင်းမင်းမထိတ်တော့ခတ်လိုက်တယ်ကျွန်တော်တို့မျက်လုံးတွေကိုလုံးဝစီးပြီးအဲ့ဒီမှာစပြီးတော့ကျွန်တော်တို့နှိပ်ဆက်တယ်ရိုက်တယ်ပေါ့နော်ဘာဖြစ်လို့ငါတို့ဘယ်ဖက်ရလို့ပြန်နေတာလဲဆိုပြီးတော့ရိုက်တယ်ဟိုဒင်းတော့ဆိုတော့ဟုတ်ရလားဆိုပြီးတော့ရိုက်တယ်ရိုက်တယ်ကလည်းရိုးရိုးဟုတ်ပဲနဲ့ယောက်ျားလေးတွေကနေမှစစ်ဖက်နဲ့ပဲဒေါင်းတွေကြီးပဲကန်တယ်နာရီဟုတ်ကန်တယ်တို့ရင်သားဟုတ်ကန်တယ်ဒါပေမဲ့သူတို့အဲ့လိုအသေးတာရိုက်နေတယ်လူ3-4ယောက်တော့ကချက်လဲတယောက်ကရှေ့ဆက်သွားလိုက်ကန်ခဲ့လိုက်နောက်တစ်ယောက်ကရှေ့ဆက်သွားလိုက်ကန်ခဲ့လိုက်လုပ်နေတဲ့အချိန်မှာလာကားတဲ့ကလေးတွေလည်းရှိပါတယ်တယောက်ကတားတယ်နဲ့စားတဲ့အချိန်တစ်ချက်ရက်သွားရင်ပြီးရင်ဒီမှာဝလုံးကတစ်ခါထားတာပြန်ရိုက်တယ်။ဘောင်းတယောက်ကလာပြန်လာတယ်မရိုက်နဲ့လို့ဆိုပြီးလာတာလေ။သူ့ကိုပါတဲ့လူလည်းရှိပါလေ။သူတို့ထဲမှာကျွန်တော်တို့ကိုသူတို့စခန်းမှာတနေ့ချင်းဝင်ကြတော့ကျွန်တော်တို့ကိုနှိမ့်ဆက်တယ်။အပိတ်မကြခင်ပါဘူးကျွန်တော်တို့ကိုဒီရမောကလူကြီးတွေရောက်လာတယ်။ရောက်လာပြီးကျွန်တော်တို့လာခေါ်တယ်။သူတို့ရောက်တဲ့အချိန်မှာလည်းရိုက်နေတယ်လို့သူတို့ပြောတယ်။သူတို့ရောက်နေတာကျွန်တော်ကမသိဘူး
။ဆိုတော့ KGC ဘက်ကနေပြီးတော့ဖြည့်ရှင်းတဲ့အထဲမှာကြတော့သူတို့ပြောတာကသူတို့မေးတာကိုကောက်ကောက်မှုပြန်မဖြေဘူး။ပူပေါင်းဆောင်ရွက်မှုမရှိလို့ဆိုပြီးတော့သူတို့ပြောတယ်။ဒီအတွက်ရိုက်နေတယ်ဆိုတာကတော့သူတို့ဝန်ခံထားတယ်။ဒါပေမဲ့ရိုက်တယ်ဆိုတာတော့မှဆူဆူဝါရိုက်နေခဲ့တာမရှိဘူးဆိုပြီးတော့ပြောထားတာလည်းတွေ့ပါတယ်။ပြီးတော့ငွေနဲ့ပစ္စည်းတွေယူသွားတယ်ဆိုတာလည်းမဟုတ်ဘူးလို့တုံ့ပြန်ထားပါတယ်။ဆိုတော့ဒီအပေါ်မှာရောဘာများပြောနိုင်ပါမလဲ။
ကျွန်တော်တို့ဒီမီဒီယာကတ်တိုင်းကိုဘယ်လိုမှအစမပြေနိုင်ဘူးပေါ့နော်ဒါကြောင့်မို့လဲဒီမှာလာပြီးခေါ်လုံတာပါညီမတော်နဲ့ဒီဗီဒီယိုဆိုတာကအစိုးရကပိတ်သိမ်းခံရတဲ့တင်းထောင်တဲ့ဖြစ်တယ်ပေါ့ညီမတော်တို့ဆိုရင်လည်း ไปติดกันได้เดี๋ยวเราอาม่าเต็มนี่ล่ะต้องเอาเลยอลุเกี่ยวตัวไปดาเราอ่ะดีกระเด้งโหลุเชิญอาจีเลยเราจะเอาลงเลยลุบลงมาอาเซมจีด้วยเนี่ยด้วยเราไหนๆป่าวไปดาขึ้นเลยดีหลุกกูอลุตั้นนี่เนี่ยเราต้องซ้อมๆมุก็ซ้อมนี่เนี่ยเราเปลี่ยนลุเลยป่ะเนาะไอ้นี่มาแล้วเราไม่มาน้องก็เปลี่ยนปุ๊บบาเลยป่ะอ่ะเราเปลี่ยนเดี๋ยวนี้มาไงอ่ะนี่ถ้าอย่างนี้เราก็จะไม่ช่วยพี่ซ้อมลงไม่ได้นี่ถ้าน่ะไม่ได้ไม่
Daria, Majakana, so to Pilare, Kazaro, Pigri Jamale, Lunjo Musrau, Makanzaro, Vene, Chinin Jamale, in the Mavavi, Tama, Pidu, Vepi, do a Delantinim Lazarus, and the Anne Chinka Pioso Sassanaria, Dilochinia, Pusula, Lupio, Luyavare. So Lunale, Kuyeti, attention Yeti, Kapwe, Yeti, Musram, Yuale, Chini, Kazaro, Diluka, Lam, Yuma, Huku, Chungriare, Chini, Mu.
ตะเคิงเฉิงเนาะจုံยနိုင်เลยสรามิ้วก็อิงอ่ะทวยมิแกปูดล่ะเอมิแกปูดล่ะแค่จนเราก็ดีเปียจินน่ะยกได้เฉิงมาดีโนมูนาดิชื่อแกเลยโหจนเราเบนมาชื่อแกด้วยจนเราก็อนิมะพอโลดูตะเรยินเนี่ยดิอ่ะลาเปล่าเลยชื่อมาเลยจนเราก็ได้อะเนี่ยอดิเนี่ยเนี่ยเลยเออเบลอมั้ยงาโหโหตะไฟไฟเนี่ยนี้กัดเลยสุบีญาตะ
အဲ့တက်ကိုလိုက်တယ်လို့များစွစွမ်းမလားဆိုတဲ့အတွေးတွေမြင်ရအေးရတယ်တနေ့တော့ရင်းရလဲအမြဲတမ်းဒါတွေကိုစွန့်နေတယ်ဘယ်လိုလုပ်ခဲ့ရလဲအခုဖြစ်ခဲ့တဲ့အဖြစ်အပျက်ကိုပေါ့နော်အမှုမှာပေါ်ပေါက်ဖို့အတွက်တိုင်ကြားထားတယ်ဆိုပြီးတော့မမြတ်မူသူပြောထားတာကိုကြွေးပါတယ်ဆိုတော့ဘယ်သူတွေကိုဘယ်ကိုဘယ်လိုတိုင်ကြားထားတာလဲဘယ်လိုအရေးယူဆောင်ရွက်မှုမျိုးရှိလာဖို့မျှော်လင့်ထားပါ
ကျွန်တော်တို့ရေးယူမှုဆောင်ရွက်မှုဆိုတာကအစောကတည်းကတို့မြန်မာပြည်လူလက်ဆန်းအောင်ရှိတယ်လို့ကျွန်တော်တို့ကလည်းမမှုလေဘလို့တခုပါပဲကျွန်တော်တို့လူမျိုးနောက်ထပ်ဘယ်သူ့ကိုမှဒီလိုပုံစံမတည်တာပဲနဲ့မလုပ်ဘူးညီလေးနေ ကျွန်တော်တို့မျှော်လင့်နေတရားပဲမျှော်လင့်ပြီးကျွန်တော်တို့ဒီတိုင်ချက်ကိုဖွင့်တာဖြစ်ပါတယ်စရရလည်းမီဒီယာမှာရှာပြဖို့ကျွန်တော်တို့အစီအစဉ်မရှိဘူးသူတို့ဘက်ကကျွန်တော်တို့ကိုကျွန်တော်တို့အတက်လုံးလုံးရောပါချင်းချောက်တယ်ချက်ပြောရင်မင်းတို့အစအမမခံဘူးဆိုတာမျိုးကိုမီဒီယာမှာဒီကောင်းဆောင်ရေးအကောင့်ကကိုယ်တိုင်ကျင်တယ်ကျွန်တော်အဲ့စကွေရှော့တက်တယ်လေရှိတယ်ပေါ့နော်အားလုံးကိုလည်းကျွန်တော် ตัวนี้เนี่ยจํานวนลงเนี่ยเมนูตัดมาได้ตะแกกูต้องไล่อยู่ดีไซน์แม่ๆอ้าก้องๆเนี่ยลงนี่ได้ดีเนี่ยดีมาลานนี่เลยสุเปียนเนาะเลยสีกันสีๆลงนี่ได้อภัยดิอายุชื่อดูโหดาเนี่ยปะตะไปแล้วเล่นแม่อ่อมาก็อยู่ตัวละเลยเล่นแม่กันยิงมุสุดาอยู่อย่างโหโกยวยจ้าๆตะคู่ปองจังนี่ลงละเลยอ่อมาจํานวนพวกนี้เนี่ยไม่ใช่หรอกวะจํานวนพวกมาตั้วเนี่ยมาเลยก็ดิเนาะก็จํานวนสึกพี่แล้วโหยุ่งยากมะล่ะวะ
ဒါနဲ့ပြည်လဲကျွန်တော်ဒီနောက်လို့ဘူလုံးအောင်မဆုံးလွတ်နိုင်ဘူးကွာဒီနောက်ဒုက္ခရောက်တဲ့ကျွန်တော်ဒီနောက်ခံရတယ်ဒါပေမဲ့ကျွန်တော်ဒီနောက်လို့ကိုမဆွတ်ချင်ဘူးဟုတ်ဆွတ်ချင်ဘူးအပ္ပမပါဟာဒါဝဲဒီဒီမူဒုံမောင်တန်အက်ဆက်မိုင်အနာဂျီရတဲ့မြူရီစီဇန်ဒီစတက်မြူဒမီကနာကိုနားဆင်ရတာပါအခုဆက်ပြီးတော့တူတာစုံနဲ့အမေရိကန်တခွင်ကိုနားဆင်ရပါမယ် ရုရှားပေါ်ပိတ်ဆို့ဒဏ်ခတ်မှုစစ်တင်းစစ်တမ်းတွေကိုဘယ်လိုသိမလဲစတဲ့အကြောင်းတွေကိုကိုအောင်ကစူးစီးတင်ပြထားပါခင်ဗျာ
Washington DC area Virginia Pines Springfield မြို့မှာ Afghanistan ကနေရောက်လာတဲ့ဒုက္ခသည်တွေအတွက်အိမ်တော်ပြည်ဘောကတွေလိုက်လံနေရာချထားပေးနေတာပါ Afghan ဒုက္ခသည်အကူအညီပေး အဖွဲ့ RASDR အခုလိုကူညီလာတာနှစ်တော်ကြာပါပြီ RAFD အဖွဲ့ထူထောင်သူ Daniel Altman က
So when the crisis began in August
ဩဂုတ်လတုန်းကအလူအရက်ထွက်ပြေးနေကြခြင်းအားလုံးနဲ့ထပ်တူကျွန်တော်တို့လည်းစိတ်မကောင်းဖြစ်ရပါတယ်ဒါကြောင့်တစ်ခုခုလုပ်ပေးဖို့နီးလန်းရှာရင်းကျွန်တော်တို့လူမှုအတိုင်းဝိုင်းအတွင်းကလူတွေနဲ့စုစည်းပြီးစစ်ပွဲတွေကထွက်ပြေးလာတဲ့အာဖဂန်တွေကိုကြိုဆိုခဲ့ကြတာပါ
တာလီဘန်ရဲ့အာဖဂန်နစ္စတန်ကိုဝင်သိမ်းပြီးတဲ့နောက်ဇိုရာဟာကဘူးကနေအမေရိကကိုရောက်လာတာပါသူကိုအခုခါမှာဗာဂျီးနီးယားကတပ်ခန်းတစ်ခုမှနေရာချထားပေးရတယ်
Pinjo Pine Rose the military base for them were
ခင်းသိန်း 55 ရက်နေခဲ့ရပါတယ်အိမ်နာ hotel ကမှာတပတ်လောက်နေပြီးတော့အခုတိုက်ခန်းကိုပြောင်းလာရပါတယ်ဒီမှာဘာပစ္စည်းမှမရှိတော့အကူအညီပေးရေးအဖွဲ့ကိုဆက်သွယ်ပြီးတော့ပြည်ဘော်ကအကူအညီပေးဖို့ပြောခဲ့ပါတယ်
နေရာချထားပေးရမှာတချို့ဆိုရင်ကျန်းပြန်မှာဒီအတိုင်းရက်တချို့ဒါမှမဟုတ်သတင်းပတ်နဲ့ချီအိတ်ခဲ့ရတယ်လို့လဲသူကပြောပါတယ်အာဖဂန်နစ္စတန်မှာလိုပဲမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်ဘေးလွတ်ရာထွက်ပြေးတိမ်းရှောင်လာသူတချို့လဲအမေရိကကိုရောက်လာကြရမှာတဦးချင်းစီကတနင်္လာအကူအညီပေးကြတယ်လို့ဆိုပါတယ် Pennsylvania Pittsburgh မြို့ကိုရောက်ရှိလာသူတချို့ကိုအကူအညီပေးခဲ့သူကိုကျော်ရွှေကအခုလိုပြောပါတယ်ဟာကျွန်တော်က၃ယောက်လက်ခံထားပါတယ်ကျွန်တော်ကသူတို့
ဗန်နဲ့ပတ်တဲ့ဆာရဆာရန်လောက်တာတို့ဗန်အကောင်းဖွင့်တာပေါ့နော်ပြီးတော့ဟိုသူကဝစီထိုးပေးတာတို့သူတို့လိုအပ်တဲ့ပစ္စည်းတွေပါတွေလိုက်ဝယ်ပေးတာတို့အဆက်အသွယ်တွေကိုရှာဖွေပေးတာတို့ဒါမျိုးတွေလုပ်တယ်ပြီးတော့ကျွန်တော်ကသူတို့ဗန်နီးယားရောက်ရောက်လောက်ကန်စားတော့လို့ရအောင်လဲကျွန်တော်ရဲ့ဟိုအလုပ်ထဲမှာသူတို့အလုပ်တွေပါတင်ပေးပါတယ် တချို့ဒေသတွေမှာတော့မြန်မာလူမှုကွန်ရီအသင်းကအကူအညီပေးတယ်လို့လည်းကြားသိရပါတယ်။ဒီနိုင်ငံနဲ့ကျွန်တော်တို့ဘာမှပြည်လို့မှာမျိုးနဲ့အရင်ကွာချမှုတွေအများပြားလုံးတယ်လေ။ဟိုဘာသာဇကားပဲဖြစ်ဖြစ်တလေးစရိုက်ပဲဖြစ်ဖြစ်ဖွင့်ပြတုတ်တမှုပုံဝင်ခြင်းပဲဖြစ်အရင်ကွာချတဲ့ခါကျတော့ရောင်းလာကစားလူတွေနေနဲ့အများကြီးအကူအညီလိုပါတယ်။ကျွန်တော်တို့တွေရောက်လာကစားတော့လည်းဘာမှချင်းချင်းကမြန်မာန
အဲ့လိုပဲနောက်ပိုင်းကျွန်တော်တို့ဒီအခြေတကြနေထိုင်လာတာကြားတဲ့လူတွေကနောက်ရောက်လာတဲ့လူတွေကိုဒီလိုကူညီကြတဲ့အလေးထားတွေရှိပါတယ်။တနင်္ဂနွေလူတွေဟိုကူညီပေးလို့ရတဲ့လူတွေကကူညီနေကြတာပါပဲ
။အာဖဂန်အမေရိကန်တွေထူထောင်တဲ့ Fresh Start အကူအညီပေးရေးအဖွဲ့ကစေတနာဝန်ထမ်းမာရန်ဒါရက်က
This is a personal task for.
ပြောင်းလာကြတဲ့မိသားစုတွေနဲ့ဆက်နွယ်ပြီးတယောက်ကြောင့်တယောက်တီအောင်ဗကြီးမြမြောက်ပိုင်းကလူမှုအတိုင်းဝိုင်းဟာလူနေထွေထွေကျူစုကြတယ်ဆိုတာကိုလည်းသိစေချင်ပါတယ်။ကျွန်တော်တို့ကသူတို့အတွက်လိုအပ်တာမှန်သမျှကိုကူညီပေးဖို့ရှိနေကြတာပါ။
တရင်ပတ်တိုင်းစေနာဝန်ထမ်း60လောက်ဟာအပမတ်နှစ်ခုတည်းမင်းင်းမှာပရိဘောဂရီလိုက်လည်နေရခြားထားပေးရတယ်။တချို့ဆိုရင်ဒုက္ခသည်တွေကိုအချိန်ပြည့်အကူအညီပေးရတယ်။စေနာဝန်ထမ်းဂျူလီယန်မူလာက
And so I started off by giving a ride to a young woman, a young girl.
မြို့သမီးငယ်လေးတယောက်ထက်တန်းကျောင်းတက်ဖို့အင်္ဂလိပ်စာစစ်ဆေးဖို့ကျောင်းလိုက်ပို့တာကနေပြီးတော့စခဲ့တာပါ။တပတ်ကို나이40ကနေ60ဒီလိုအပ်တဲ့နေရာကောင်းမောင်းလိုက်ပို့တာကစပြီးတော့ပရိဘောကအစုံရှာဖွေပေးဖြစ်ပါတယ်
။အကူအညီပေးအဖွဲ့အနေနဲ့လိုအပ်တဲ့ပစ္စည်းတွေအပြင်အင်္ဂလိပ်စာသင်ကြားနိုင်ဖို့ laptop computer ကောင်းမောင်းလိုင်စင်ဖြည့်ဖို့နဲ့ကလေးတွေကြောင်းတက်နိုင်အောင်ပါအကူအညီပေးပါရခင်ဗျာ
။ Ukraine ကိုတင်ပယ်ဖို့ကြိုးစားနေတဲ့ရုရှားပေါ်နိုင်ငံတကာကဖိတ်ဆို့တန်ခတ်တာကြောင့်ရုရှား Ukraine ငွေကြေးဟာ30ရာခိုင်နှုန်းစံချိန်တွင်ထိုးစင်းသွားသလိုရုရှား stock ဈေးကွက်လည်းပိတ်ထားပါရယ်။ဗန်ချင်းချိတ်ဆက်ပြီးတော့ငွေလဲပြောင်းနိုင်တဲ့ Swift နိုင်ငံတကာငွေကြေးကွန်ရက်ကနေလည်းရုရှားကိုထုတ်ပြန်ထားတာကြောင့်အယောင်ဝယ်အတွက်ငွေကြေးအပြောင်းအလဲအထုတ်အသွင်းလုပ်ဖို့အခက်တွေ့စေမှာပါ။ Brookings Institution ကနိုင်ငံရေးသုံးသပ်သူ Douglas Redica က
The sanctions themselves also have obviously been
ချေပါစီလူဒန်းစားနဲ့အစိုးရကိုကြိုးပြနေတဲ့စီးပွားရေးသမားတွေကိုပြစ်မှတ်ထားပိတ်ဆို့တန်ခတ်တယ်ဆိုတာထင်ရှားပါတယ်။သူတို့ပိုင်နိုင်ငံခြားငွေဒေါ်လာ၊ယူရို၊ Swiss ၊ France ငွေကြေးတွေကိုသုံးမပြုနိုင်ရုံသာမကသူတို့ရဲ့ဇင်ကန်ဘော်တော်ဘုတ်တွေရဲတပ်လူစိုင်းတွေကိုပိုင်ကြက်လီမြန်တွေကိုလည်းအသုံးပြုနိုင်တော့မှာမဟုတ်ပါဘူး။
အမေရိကန်အစိုးရကတော့နောက်ထပ်တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့သုံးသပ်နေတယ်လို့ပြောပါရယ်။ဒါအပြင်သက်ဆိုင်ရာပြည်နယ်အစိုးရတွေကလည်းရုရှားနိုင်ငံတို့ဝိုင်းအရက်ကအစဆိုင်တွေမှာရောင်းချမှုရပ်ဆိုင်ဖို့ညွှန်ကြားထားပါရယ်။ Ohio, Iowa, New Hampshire, Pennsylvania, Utah, Virginia ပြည်နယ်တွေမှာဘားတွေစားတောက်ဆိုင်တွေမှာဝမရောင်းချတော့ဘူးအမိန့်ထုတ်ထားပါရယ်။ Ohio ပြည်နယ် Columbus မြို့ကအရက်ဝိုင်းဆိုင်ဝန်ထမ်းAmanda Robinson က
It's not going to be an economic
impact. ဒီပိုင်းရကျမတို့ကိုဘာမှထိခိုက်စရာအကြောင်းမရှိပါဘူး။ဘားတွေကလာမဝယ်တော့ရင်ဒီတိုင်းထားလိုက်အောင်ပါပဲ။ဖုန်တဲ့ယုံကလွယ်လို့ဘာမှပူဖြစ်စရာမရှိပါဘူး။ဒီထက်ပိုပြင်းထန်တာမျိုးလုံးစီခြင်းပဲမယ်။ဒါတော့ပဲဆိုရင်လည်းကျမကလိုင်းတော်ဘောအတွက်မှာ
မရှားလို့ဘော့ကရဲ့ဟာလူတောင်များတာကြောင့်လည်းအထိနာစေဖို့အခုလို့ဆောင်ရွက်တာလို့ဆိုပါတယ်။အမေရိကန်နဲ့ UK ကရုရှားဘူဘန်ဒါမှမဟုတ်ဗန်နာရီဌာနနဲ့ဆက်ဆက်ပြီးငွေကြေးအပြောင်းအလဲမလုပ်ကြဖို့သက်ဆိုင်ရာနိုင်ငံသားတွေကိုတားမြစ်ထားသလိုဂျာမနီအဖြစ်တောက်လျှောက်ရပ်တည်လာတဲ့ဆွစ်ဇာလန်နိုင်ငံဟာဆိုရင်လေဥရောပသမဂ္ဂကရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့တင်ခတ်မှုအတိုင်းလက်ခံကျင့်သုံးဖို့တုံ့တက်နေတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းခုလိုပိတ်ဆို့တင်ခတ်မှုကြောင့်အလုံးအတွက်အထင်အားစင်နေတာကိုလည်းတုံ့တက်သူတွေကထောက်ပြပါရယ်။ White and Williams ဥပဒေအကျိုးဆောင်အဖွဲ့က Christopher Graham က
Kane famously said that you know Russia was a was
ဒီနဲ့တဘာဝတန်ခွေအပြင်နီကယ်ခရုံးတန်ရိုင်းနဲ့အလူမီနီယံတခြားသတ္တုအမျိုးအစားတွေလည်းရောင်းပါတယ်အလူမီနီယံဆိုရင်ဒီနေ့ဈေးခုန်တက်လာတာကြောင့်ဈေးရင်ထုတ်တဲ့ကုမ္ပဏီတွေထိခိုက်မှာဖြစ်တယ်လို့အချိုရည်ဆိုတာရောင်းတဲ့ကုမ္ပဏီတွေလည်းအထိနာမှာပါ
အခုလိုအခြေအနေတွေကြောင့်ရုရှားဟာနိုင်ငံပြင်ပမှာပေးစရာရှိတဲ့အကျွေးတွေကိုပေးဖို့တိတ်ညှော်လင့်လို့မရတော့ကြောင်းနိုင်ငံတကာငွေကြေး Institute IMF ကသတိပေးထားပါတယ်ခင်ဗျာသာဂျင်းစာဇန်နေကိုတရားခွဲပြီးတော့စွန့်ပစ်ဖို့ကယ်လီဖိုးနီးယားမှာ2016ခုနှစ်ကတည်းကဥပဒေကြမ်းထားတာဖြစ်ပြီးလာမယ့်ဇန်နဝါရီလကစလို့မြို့တော်မြို့မြတ်မှာဒီဥပဒေစီမင်းအတိုင်းစတင်အကောင့်တွေပေါ်ရမှာပါမပြောခွန်ချက်ယူအပါအဝင်အိမ်တွေကစာဂျင်းစာဇန်နေကိုစနစ်တကျနဲ့စွန့်ပစ်ရမှာပါ
I appreciate that
ဆက်နထားတဲ့ပုံနဲ့အလွယ်တကူစွန့်ပစ်လိုက်ရုံပါပဲ။ဘာမှတိတ်လို့မရှိဘဲအခုလိုလုပ်ပေးရတာဝမ်းသာပါတယ်
။ဒါပေမဲ့ပြောသလောက်လက်တွေ့အကောင့်တွေပေါ်ရတာလွယ်ပါမလားဆိုပြီးတော့လည်းမေးခွန်းထုတ်နေကြပါတယ်။အမေရိကမှာအစားအစာ40ရာခိုင်နှုန်းလောက်ဟာကွင်းပြင်မှာအမှိုက်အဖြစ်စွန့်ပစ်လိုက်တာကြောင့်အဲဒီကနေကာဗွန်ဒိုင်အောက်ဆိုက်တဲ့ပိုအန်ရရှိတဲ့မီသိန်းဓာတ်ငွေထုတ်လွှတ်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအမှိုက်လက်ခံသိမ်းဆည်းရေးဌာန200လောက်ရှိပေမဲ့အခုအခါမှာ35ခုလောက်ကသာဒီစားကျင်းစားကျန်အမှိုက်ဒီကိုလက်ခံနေမှာလို့ရခင်ဗျာ
ကိုအောင်စီစီတက်နေတဲ့တူတက်ဆုံနေအမေရိကန်တခွင်စီစဉ်ကိုနားဆင်ကြရတာပါအခုတော့တိတ်ပန်တဲ့ဤပညာကဏ္ဍအလှည့်ကြပါပြီမြန်မာနိုင်ငံရဲ့စွမ်းအင်ကဏ္ဍအတွက်လူဝတ်ချက်ကိုလေစွမ်းအင်လိုပြန်ပြည့်မြဲစွမ်းအင်နဲ့ဖြည့်ဆည်းပေးနိုင်ပါသလားဂျပန်အန်ဝါဘူမိတိတ်ပန်တဲ့ဤပညာဌာနဂျမ်စတက်ကဒေါက်တာမူးကျော်သူကိုဒေါက်ခမျိုးသက်ကမေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွက်လိုအပ်နေတဲ့စွမ်းအင်ကန်တော်မှာဒီပြင်ပြင်းနဲ့စွမ်းအင်ဖြစ်တဲ့လေးစွမ်းအင်ကိုဘလို့အစားထိုးပြောင်းလဲပြီးတော့တောင်းလာနိုင်မှာဖြစ်တော့ဂျပန်နိုင်ငံအန်ဝါဘူမိစိတ်ပိုင်နဲ့ဤပညာဌာနကဒေါက်တာမိုးကျော်သူကိုမေးမြန်းပြီးပြောပြမှာပါဒေါက်တာမိုးကျော်သူအခုမြန်မာနိုင်ငံမှာဆိုလို့ရှိရင်စွမ်းအင်ကတော်တော်လေးကိုလိုအပ်နေပါတယ်လေးစွမ်းအင်ကိုဒီမြန်မာနိုင်ငံမှာပြောင်းမလဲပြီးတောင်းမယ်ဆိုလို့ရှိရင်တောင်းလို့ဖြစ်ပါမလားအဲ့ဒါလေးနဲ့ဆက်ပြီးတော့ပြောပြပေးပါ
ဟုတ်ကဲ့ခင်ဗျာ။ဟိုမြန်မာနိုင်ငံမှာဆက်စစ်ကအရေးကြီးကြီးပေါ့နော်။အဓိကလိုအပ်နေတဲ့ဥစ္စာကလည်းမှတ်ပါတယ်။အဲ့ဒါအတွက်ကိုကျွန်တော်တို့ရေအားဆက်စစ်နဲ့တုံးခဲ့တဲ့ဥစ္စာလည်းနှစ်ပေါင်းကို60လောက်ရှိပြီပေါ့နော်။အဲ့ဒီအပိုင်းကလည်းရေအားဆက်စစ်ကတိဆောက်ရတာမဟုတ်အရင်ကတော့ဒါအကောင်းဆုံးဖြစ်ခဲ့ရင်ဖြစ်ခဲ့ပြီမယ်။အခုစီမှာပတ်ဝန်းကျင်အတွက်လည်းထင်မြင်ရတာဖြစ်တယ်လို့ဒီကနေဒီရှိတဲ့အပိုင်းတွေလည်းရှိပါတယ်။ပုံကြစိတ်လည်းရှိတာပေါ့နော်။အဲ့တော့အဲ့ဒါလေးတွေ့စဉ်းစားတဲ့အချိန်မှာဒီပေါင်းငင်လက်တန့်ရှင်းတဲ့ဥစ္စာဆိုလာလည်းအသုံးပြလာတယ်လို့ဆိုလာပြီးတော့ဒုတိယပုံရစိတ်ကနည်းပြီးတော့တွက်ချေကြိုက်ပြီးတော့ပေါင်းငင်အတွက်လည်းအရန်ကိုကောင်းတဲ့လေအားပေါ့နော်လေအားကအခုအရန်ကိုခေစားလာပါတယ်ခေစားလာတဲ့အတွက်ကြောင့်မို့ဂျပန်နိုင်ငံမှာဆိုရင်လည်းအခုအရေးကြီးကြီးစပြီးပြင်ဆင်လာပါပြီအရင်ကမတုံးခဲ့ပေမဲ့ဆိုတော့အဲ့ဒီဘိုင်းလေးတွေကိုကျွန်တော်တို့လည်းအခုထဲထဲဝင်စပြီးတော့လုပ်တဲ့ဘိုင်းလေးတွေပါလာလို့စိတ်ဝင်စားလို့နှိုင်းရှင်ကြည့်မိတာလေးလည်းပါတော့မြန်မာနိုင်ငံမှာဖြစ်နိုင်ပါတယ်ဖြစ်နိုင်ပေမဲ့ဂျပန်နိုင်ငံတို့လိုအခုလေအားလက်စစ်ကိုအဓိကသုံးနေတဲ့မြောက်ဘက်ကစကန်ဒီနေးဗီးယားနိုင်ငံတွေဂျာမနီတို့အင်္ဂလန်တို့နိုင်ငံတွေလောက်တင်းတလန်တို့ဘယ်ဂျီယမ်တို့နိုင်ငံတွေလောက်လေအားကစိတ်တိုင်းကြရတော့မရှိဘူးဒါပေမဲ့ရေရှည်မှာတော့ကျွန်တော်တို့အတွက်ကအခုတည်းကစပြီးပြင်ဆင်ပြီးတော့ရေရှည်မှာတော့သုံးနိုင်မယ်ဆိုတာကတော့သိကြပါတယ
်ဒီလေအားလက်စစ်ကိုဒီဂျပန်နိုင်ငံမှာသုံးမယ်ဆိုရင်ဘယ်လိုစပြီးတော့ပြင်ဆင်ဖို့လိုပါလ
ဲမြန်မာနိုင်ငံသဖြင့်ကဆိုအထူးသဖြင့်ပို့ပြီးလိုအပ်ပါတယ်ဘာကြောင့်လဲဆိုတော့ဒီလျားလျက်စစ်ရှိရဲအသုံးနိုင်မဲ့နေရာတွေကကန်ရိုလန်တကျော်တွေပါခင်ဗျာကန်ရိုလန်တကျော်တွေမှာသေချာစနစ်တကျပေါ့နော်ဒီဘူမိဗရာမြေပုံထုတ်ထားပြီးတော့ဒီမြေကြီးရဲ့ခန္ဓာရင်းစွမ်းအားမြေကြီးရဲ့တည်ငြိမ်မှုအပိုင်းတွေကိုသေချာမြေပုံထုတ်ထားဖို့လိုအပ်တယ်လို့နည်းနည်းရေထဲကိုနည်းနည်းဆင်းလိုက်ပြီးဆိုရင်ကျွန်တော်မြန်မာနိုင်ငံမှာကမြေပုံတို့ပါလို့စနစ်ကျထုတ်ထားတာမရှိတဲ့အတွက်ကြောင့်အဲ့ဒီပိုင်းတွေအများကြီးလိုအပ်ပါတယ်အခုဂျပန်နိုင်ငံကအခက်အခဲဖြစ်နေတာအဲ့ဒီပိုင်းမှာပဲဒီရေထဲမှာတန်းတက်မှရှိတဲ့အနေအားတွေမှာကဆောက်မယ်ဆိုရင်လေအားလည်းပူရတဲ့အတွက်ကြောင့်မလို့ပူပြီးကောင်းတယ်ဆိုပေမဲ့အဲ့ဒီဘက်မှာအခြေခံကျတဲ့မြေပုံကမရှိဘူးဆိုတော့ public ကလုံကဏ္ဍအနေနဲ့ကလုတ်ဖို့တော်တော်လေးခက်ခဲပါတယ်ဆိုတော့အဲ့ဒီဘိုင်းကိုမြန်မာနိုင်ငံအပိုင်းမှာစပြီးပြင်လဲဆိုရင်အခုအချိန်ကစပြီးပြင်လဲဆို9နှစ်ကလည်း10နှစ်လောက်ကြာမှာပါအဲ့ဒီဘိုင်းတွေကပုံမှန်လေအားလျက်စစ်ကဲဒီပေါ့နော်ဒီတိုင်ကြီးတွေတစ်ခုချင်းတစ်ခုချင်းအားထုတ်တဲ့ဟာတစ်ခုချင်းတစ်ခုချင်းလုတ်ဖို့အတွက်ကလည်းဒီစပြီးအကြမ်းမြင်လေအားတွက်ချက်တာနဲ့မြေရဲ့ခန္ဓာရည်တို့ကိုတွက်တဲ့ဥစ္စာမြေပုံထုတ်တဲ့ဥစ္စာနဲ့ပြင်ဆင်တာရဲ့အားလုံးက3နှစ်ကနေပြီး9နှစ်ကျော်အထိကြာပါတယ်ခင်ဗျာအဲ့ဒါကြောင့်မို့အခုကနေစပြီးပြင်ဆင်မယ်ဆိုရင်တော့အနေတော်တော့ဖြစ်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ပြင်ဆင်မယ်ဆိုရင်မြန်မာနိုင်ငံရဲ့ဘယ်အပိုင်းနေရာဒီလေအားပြည့်စစ်ထုတ်ဖို့အတွက်ကောင်းတဲ့နေရာဖြစ်ပါမယ
်ဟုတ်ကဲ့ခင်ဗျာဒီဟိုစွန့်အင်နိုင်ငံတကာစွန့်အင်ဒီဟိုဟာအကြံပေးအဖွဲ့တွေက2015ခုနှစ်16ခုနှစ်မှာဒီတန်ခဲ့တဲ့ဒီလိုအစိုးရစီကိုအစီအခံစာတင်ထားတဲ့ဥစ္စာမှာစနစ်ကျတိုင်းတာထားတဲ့မျိုးပုံတွေလည်းရှိနေပါတယ်ခင်ဗျအခုကျွန်တော်ရဲ့ဟိုဟာနောက်ဖက်ဒီမှာလည်းပြနေပိုင်းလေးပါပါတယ်ဒီဒုတိယမျိုးပုံမှာပါဆိုတော့ရခိုင်ကနေစပြီးတော့ကန်ရိုလန်တစ်ချောက်ပေါ့နော်ရခိုင်ကန်ရိုလန်တစ်ကျော်လုံးကပြောရရင်အကောင်းဆုံးနေရာထဲမှာပါပါတယ်ပြီးတော့အေရာဝတီမြို့ဝချင်းပေါ်ကကန်ရိုလန်နေရာလေးပြီးတော့တနင်္လာကြီးမွန်ကနေသွားပြီးတနင်္လာကြီးကန်ရိုလန်တစ်ချောက်ဆိုတော့မြန်မာနိုင်ငံပြည်နယ်ကန်ရိုလန်တစ်ကျော်ပါပဲခင်ဗျတောင်မော်ဒေသတွေကတော့အများစုကလေအားကောင်းတယ်လို့တွက်ချက်မထားပါဘူးဘယ်လိုပေါ့မလဲလေအားလျက်စစ်ထုတ်အောင်မကောင်းပါဘူးလေတိုက်ချင်တိုက်မယ်ပေါ့နော်လေကဟိုမြေပြန့်တဲ့ဆိုင်နည်းနည်းပိုပြင်းပြင်းပဲတနေရာပဲရှိပါတယ်မြောက်ခက်ကပူတာအုံပေါဝင်ကျင်ပေါ့နော်မြန်မာနိုင်ငံမြောက်ခက်အဆုံးပူတာအုံပေါဝင်ကျင်ကြောကတော့လေအားကောင်းတယ်လို့ဤပုံထဲမှာလည်းဖော်ပြထားပါတယ
်ဒီမြန်မာနိုင်ငံမှာဒီလေအားလျက်စစ်သုံးဖို့အတွက်နေရာတွေတိဆောက်မယ်ဆိုရင်ဘယ်လိုမျိုးပုံစံနဲ့စပြီးတိဆောက်အောင်လဲရှင်းပြပေးပါအ
ဲပထမတော့လေအားကောင်းဆုံးမကောင်းတဲ့ဆိုတော့ဥစ္စာကိုနေနဲ့လာနေချီပြီးတော့ကျွန်တော်တိုင်းထွာဖို့လိုပါတယ်စနစ်တကျတီတီကြကြတွက်နိုင်မှဘာလို့လဲဆိုတော့သူကလေအားထုတ်တဲ့ဥစ္စာကဒီတိုင်ထောင်တဲ့ဥစ္စာတောင်တိုင်တစ်ခုတစ်ခုချင်းကနေပြီးတော့ဘာဒလက်တွေလာမယ်ဒလက်အကြီးကြီးပေါ့နော်တာပိုင်လို့ခေါ်တဲ့ဒလက်အကြီးကြီးလာမယ်ပြီးရင်တိုင်ကနေမှတီတီကြစနစ်တကျကျိုးတွေနဲ့တွဲတန်းပြီးတော့အားကိုထုတ်တဲ့အပိုင်းဆိုတော့ဆောက်လုပ်တဲ့နေရာမှားပါမယ်ဆိုဒီတိုင်ကိုရွှေ့ဖို့ဆိုတာလည်းမလွယ်သလိုနောက်ပိုင်းမှာဒီမြေကြီးရဲ့ခွင့်ပြုချက်တို့ဘာလို့ပိုင်ဆိုင်မှုလို့ဘာလို့ဒီမှာလဲအထက်ကဲဖြစ်လာမှာမဟုတ်လို့အဲ့ဒီဘိုင်းကိုအများစုကသုံးပုံမှာတော့မှနှစ်နှစ်ကနေပြီးတော့9နှစ်လောက်ကြာတဲ့ပြင်ဆင်မှုအချိန်ကကြာတတ်ပါတယ်။အဲ့တော့
မြေကြီးရဲ့ခန္ဓာရင်အတိုင်းပဲလေအားရဲ့အပန်းဆောင်ပြီးတော့မုံကြလုပ်ပြီးတော့တိုင်းပဲပြီးရင်နောက်မှာမသေးချစနစ်တကျအစီရင်ခံစားနဲ့ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့ပတ်ဝန်းကျင်ကိုကြီးကြပ်မှုနဲ့အနည်းဆုံးဖြစ်တဲ့ပုံစံငွေနဲ့ဆောက်ပါမယ်ဆိုတဲ့အပိုင်းကိုအစိုးရသမုတ်နယ်မြေဒေသနောက်မြေကြီးရဲ့ပိုင်ရှင်တွေစုမှခွင့်ပြုချက်တွေယူမယ်စာချုပ်တွေချုပ်မယ်ငွေတွေချီးမယ်ဆိုပြီးတော့မှနောက်ထပ်နှစ်နှစ်သုံးနှစ်ဆောက်ဒီဆောက်တဲ့ပိုင်းတွေကိုတောင်းပါမယ်ဒီဆောက်တဲ့ပိုင်းမှာလည်းဒီလက်ကြီးတွေကပုံထဲမှာလည်းပြထားသလိုအကြီးကြီးတွေပါခင်ဗျကြီးလေသူကရေရှည်မှာထုတ်နေအားလဲကောင်းတယ်လို့လေအားလဲကောင်းတယ်ပေါ့နော်ဆိုတော့အဲ့လိုကြီးကြီးတွေဆောက်ဖို့အတွက်ကဘာလဲဆိုတော့တစားစီကိုဖြုတ်ပြီးတက်တာမျိုးမဟုတ်ဘဲနဲ့ပြီးတော့တခုတည်းအနေနဲ့ခိုင်ခိုင်မာမာဖြစ်အောင်ထုတ်လို့ရတာမဟုတ်ဘူးကျွန်တော်တို့ကဘယ်ကနေပြီးဝယ်မှာလဲနော်ဝေးကနေဝယ်မယ်ဆိုအဝေးကြီးလာရမယ်ပုံရိပ်တဲ့အရာကိုညာဒါပေမဲ့ကောင်းတဲ့ဟာလေးတခုတော့ရှိရပါတော့တရုတ်နိုင်ငံကအခုဒီတန်းခဲ့တဲ့၅နှစ်လောက်တည်းမှာအကြီးအကျယ်ကိုတတ်ဆင်ပြောင်းလဲနေတဲ့အတွက်ကြောင့်မို့တရုတ်နိုင်ငံထုတ်လို့တဲ့ပစ္စည်းကျွန်တော်ကလည်းလွယ်လွယ်ကူကူနဲ့ဈေးတက်လာရမယ်ဆိုတဲ့ဟာလေးကတော့ကောင်းတဲ့တည်းမှာ
ဟုတ်ကဲ့ဆိုတော့အခုလေယံတက်စစ်ကိုပေါ့နော်ဘာကြောင့်များအကြံပြုတာပါလဲကမ္ဘာနိုင်ငံတွေမှာဟိုဘယ်လိုပြောင်းလဲတုံးလာလို့မြန်မာနိုင်ငံအတွက်ကိုပါဒါကိုအကြံပေးတာပါလဲ
ဟုတ်ကဲ့ခင်ဗျအဓိကတော့ကုန်ကြစည်ပေါ့ကုန်ကြစည်ကဒီလေယံတက်စစ်ကထုတ်တဲ့ကုန်ကြစည်ကအခုဆိုရင်ကမ္ဘာပေါ်မှာဆိုလာပြီးရင်ဒုတိယအနည်းဆုံးအဆင့်ထိရောက်လာပြီးဒီမြန်မာပြည်အခုလက်ရှိပေးနေရတဲ့လျှက်စစ်ဒီမီတာကဆက်နည်းနည်းပဲပုံများတယ်လေယံတက်စစ
်ဆိုတော့ဒီလိုမျိုးပေါ့နော်ဒီမြန်မာပြည်သူပြည်သားတွေလက်စစ်ကိုတကယ်ပေါ်ပေါ်များများတုံးလာနိုင်အောင်အတွက်ဘာတွေလုပ်တယ်လဲနည်းနည်းချုပ်ပြီးတော့ပြောပြပေးပ
ါဒီနေ့ပြောတဲ့ကောင်းစဉ်အဓိကအပိုင်းပါပဲပြန်ပြင်းမြဲစွိုင်းအင်းဆိုတဲ့အပိုင်းကိုကျွန်တော်ပြောအောင်ပါမယ်ဆိုရင်မြန်မာနိုင်ငံရဲ့ကောင်းတဲ့တစ်ချက်ကဆိုလာကအဓိကရမယ်မြန်မာနိုင်ငံအလဲပိုင်းပြီးတော့လေရလက်စစ်ရမယ်ကန်ရီလန်ဒေတာပြီးတော့ရေရလက်စစ်ရတဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းနဲ့မြောက်ပိုင်းဒေတာတွေဆိုဒေတာတွေကမထက်တဲ့တကြောင်အဲ့အပိုင်းတွေကိုဖွဲ့ထားပြီးလုပ်မယ်ဆိုမြန်မာနိုင်ငံက smart grid လို့ခေါ်တာပေါ့နော်လက်စစ်ကိုလို့တကယ်ကိုပြန်ပြင်းမဲ့စွိုင်းအင်ကိုရတဲ့အပြင်ကိုသူကသူစနစ်တကျလေးသုံးသွားနိုင်အာဆီယံထဲမှာလည်းကျွန်တော်ထိတ်ကိုရောက်နိုင်တယ်လို့မြင်ပါတယ်ခင
်ဗျကျေးဇူးများကြီးတင်ပါတယ်ဒေါက်တာမိုးကျော်ဆင
်းဟုတ်ကဲ့ပါ
မြန်မာနိုင်ငံမှာအဓိကလိုအပ်နေတဲ့စွန့်အင်ကန္တာအတွက်နေရာတက်စစ်ကိုအားကိုးနိုင်မှာကြောင်းဒေါက်တာမိုးကျော်သူကပြောပါတယ
်ဒေါက်တာမိုးကျော်စီစဉ်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာစီစဉ်ကိုနားဆင်ကြရတာပါအခုဆက်ပြီးတော့ဒီကနေ့ညအတွက်သတင်းချင်းချုပ်ကိုပြောပြပါမယ်ဥရောပမှာအကြီးဆုံးနျူကလ িয়ার ဓာတ်ပိတ်စက်ရုံကိုရုရှားတပ်ဖွဲ့တွေထိန်းချုပ်လိုက်ပြီလို့ယူကရိန်းတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ဒါပေစယုံကနေအန်ဒရယ်ရှိတဲ့ဓာတ်တွေစိတ်ယူထွက်တာမျိုးမရှိဘူးလို့ယူကရိန်းနျူကလ িয়ার စစ်ဆေးရေးမှုတွေကပြောပါတယ်နျူကလ িয়ার ဒါပေစယုံကိုတိုက်ခိုက်တာမျိုးဟာတိတ်ကိုဆိုးရွားတဲ့အစဉ်ကျမဲ့လို့ရဖြစ်တယ်လို့ IAEA ပါဝင်ကမ္ဘာနိုင်ငံအများပြားကပြစ်တင်ရှုတ်ချကြပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားရဲ့လို့ရဟာအစဉ်ကျမဲ့လွန်းလာကြောင်းအမြန်ဆုံးရပ်တန့်နေပြီလို့မြောက်အတ္တနေစာချုပ်စစ်မှန်မေးအဖွဲ့နေတိုးအကြီးကဲယွန်စတိုဒန်ဘတ်ကဒီကနေ့ထပ်ပြီးတော့တိုက်တွန်းပြစ်တင်ရှုတ်ချပါတယ်ရုရှားရဲ့ရန်လိုမှုတွေကိုနေတိုးဖွဲ့ဝင်နိုင်ငံတွေကခုခံကာကွယ်သွားမယ့်အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကလည်းဒီကနေ့နေတိုးတွင်မှုချုပ်နဲ့အတူပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။နေတိုးတွင်မှုချုပ်ပြောခဲ့တယ်လို့ပဲဒါဟာခုခံစစ်ဖြစ်ပါတယ်။ရုရှားနဲ့ပြည်ပခဖြစ်အောင်ကျွန်တော်တို့လုပ်တာမဟုတ်ပါဘူး။ပြည်ပခကကျွန်တော်တို့စီကိုရောက်လာတာပါ။ဒီအတွက်ကျွန်တော်တို့ဘက်မှခုခံမှုအသင့်ရှိပါတယ်။နေတိုးနယ်မြေတွေကိုတလက်မမအထူးမှန်မဲ့ခုခံသွားပါမယ်လို့နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကဘရပ်ဆဲလ်စ်မှုသတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ရုရှားယူကရိန်းစစ်ပွဲကြောင့်ဒီအပိုင်းကမ္ဘာရေနံစည်းတွေတိတိတတ်တာထိုးတက်သွားသလိုယူကရိန်းနျူကလ িয়ার ဆက်ရုံကရုရှားတပ်ဖွဲ့တွေတိမ့်လိုက်ပြီးဆိုတဲ့သတင်းတွေကြောင့်ဒီကနေ့ဥရောပအစုရှယ်ယာစည်းတွေဟာလည်းတစ်နှစ်နီးပါးအတွင်းအနှိမ်ဆုံးကိုထိုးချသွားပါတယ်။ဂျာကာလာအမျိုးသားညွေဆိုးရ NUG ကဝန်ကြီးတွေဖြစ်ကြတဲ့ဒေါက်တာဇော်ဝေဆိုးဦးရီမွန်ဒေါ်စင်မအောင်ဦးအောင်မျိုးမင်းဒေါက်တာဆာဆာဦးလင်ကိုလတ်ဦးထင်လင်းအောင်ဒူဝင်ညူတူဖြစ်တဲ့ဒေါ်ဤတင်စာမောင်အပြင်78မျိုးဆက်ခေါင်းဆောင်ဒူဖြစ်တဲ့ဦးမင်းကိုနိုင်တဲ့ဒူစုစုပေါင်း71ယောက်ကိုမြန်မာနိုင်ငံသားအဖြစ်ကရဆက်လိုက်တဲ့အကြောင်းစစ်ကောင်စီကဒီကနေ့ညဘက်မှာထုတ်ပြန်ပါတယ်မြန်မာနိုင်ငံအကျိုးကြီးကဲစီတဲ့လှုပ်ဆောင်ချက်တွေကြောင့်ဆိုပြီးအခုလိုနိုင်ငံသားအဖြစ်ကရဆက်လိုက်တာလို့စစ်ကောင်စီကဆိုပါတယ်ခင်ဗျာဒီနေ့ညအတွက်ရေဒီယိုရုပ်သံအစီအစဉ်တွေကတော့ဒီလောက်ပါပဲဒီညအစီအစဉ်အတွက်ထုတ်လို့ရမှုကကိုရနိုင်မှာအတမန်အင်ဂျင်နီယာက National Kelly ဖြစ်ပြီးရုပ်သံကင်မရာအင်ဂျင်နီယာက PGL ရောဖြစ်ပါတယ်ဖီလ်မာဘိုင်းရဲ့စနေမနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုတော့မနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ32 40 49နဲ့ပထမနာရီဘက်မှာဖိုင်လမီတာ190 kHz 1590တို့ပြင် VOA ရဲ့ website Facebook YouTube ဂျိုလူဆလောင်းတို့ကနေလည်းဖမ်းယူကြည့်ရှုနားဆင်နိုင်ပါတယ် VOA ကိုကြည့်ရှုနားဆင်နေတဲ့အတွက်ထူးပါကျေးဇူးတင်ပါတယ် VOA သတင်းစီမံနေတို့ကမြန်မာနိုင်ငံသူနိုင်ငံသားများအားလုံးဘေးရန်တွေပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.